မင်္ဂလာပါရှင်မြန်မာဝါရှင့်မင်းနစ်ထရီရဲ့ podcast ကနေကြိုဆိုပါရစေ။အခုကြားနိုင်ရမယ့်နောက်ပတ်တော်အဖြစ်သင်ပေါ်အပ်ွယ်ခွန်အားဖြစ်စေဖို့ယံမျှော်လင့်ပါရစေ။လုံတာများကိုပြင်ဆင်လက်ခွန်အားယူကြားဖို့ယံဖိတ်ခေါ်ပါရစေ
။ Maranatha, come Lord Jesus လို့နှုတ်ဆက်ခြင်းပါရစေ။ Maranatha ဆိုတဲ့အဓိပ္ပာယ်ကပါလေ Come Lord Jesus ကိုရောအမြန်ပြန်လာပါ။ဒီဘုရားရဲ့ကြွလာခြင်းကိုဘယ်နှယောက်မျှော်လင့်လဲ။မျှော်လင့်တယ်နော်။ကျွန်တော်တို့လောကမှာနေရတဲ့အချိန်တွေဟာအကန့်အသတ်ရှိမယ်။ဦးခြင်းနေနာခြင်းနေသိခြင်းနေရှိမယ်။ဒါတွေထဲမှာကျွန်တော်တို့ကတဘွားလုံးတသက်လုံးသာရကာလနေသွားမယ့်လူတွေမဟုတ်ဘူး။ယေရှုခရစ်တော်ကိုကယ်တင်ပိုင်ရှင်တဲ့အရှင်သခင်ဖြစ်ယုံကြည်လက်ခံတဲ့သူတွေအားလုံးသည်ဘုရားပြင်ဆင်ထားတဲ့ကောင်းကင်နိုင်ငံကိုသွားမှာဖြစ်တယ်။အဲ့ဒီအချိန်ကိုကျွန်တော်တို့မျှော်နေတာဖြစ်တယ်လို့လောကမှာနေတဲ့အချိန်မှာဘုရားထားတဲ့ရည်ရွယ်ချက်တွေပြည့်ဝဖို့ရန်အတွက်ဒီကနေ့မှာဆက်လက်ပြီးတော့ကျွန်တော်နှုတ်ပတ်တော်လေ့လာသွားမှာဖြစ်တယ်။ဝန်ခံနေကြနှုတ်ပတ်တော်ဒီကွာဝန်ခံရအောင်တင်းနှစ်သုံးနှုတ်ပတ်တော်သည်ကျွန်ုပ်ခြေရှိမှာမိခွက်ဖြစ်၍ကျွန်ုပ်လမ်းခီကိုလင်းစေပါ၏။ဒီနေ့လောကမှာမှောင်တဲ့အချိန်တွေကြုံလာမယ်။ဒါမဲ့သခင်ကပြောလဲသင်နဲ့ကျွန်တော်ဟာဤလောကရဲ့အလင်းဖြစ်တယ်တဲ့အစာဖြစ်တယ်တဲ့ကျွန်တော်တို့ပြောတဲ့စကားတွေဟာပေါ့ရှွတ်ရှွတ်ဖြစ်နေဖို့မဟုတ်ဘူးလေးနဲ့နေရမယ်။အာမင်စားတုံးတဲ့သူတွေဒီအရာကိုစားတုံးမိသွားရဆိုရင်သူတို့မှာစားငတ်ခြင်းရှိလာဖို့ရန်အတွက်သင်နဲ့ကျွန်တော်ကိုဘုရားကထားသလိုရှိတဲ့နေရာမှာအလင်းလင်းနိုင်ဖို့လိုတယ်။ဘာကြောင့်လဲမှောင်လာတယ်ဟုတ်တယ်လောကကြီးကမှောင်နေတာပဲနိုင်ငံတွေကလည်းမှောင်လာပြီသင်ရဲ့အလင်းပိုလင်းလာမယ့်အချိန်ဖြစ်တယ်အာမင်မှောင်လာလေလေသင်ဟာရှိတဲ့နေရာမှာအလင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီအလင်းကိုလူတွေကလိုချင်လာမှာဖြစ်တယ်ဒါကြောင့်နှလုံးသားတွေဖွင့်ပြီးအသက်တာကိုခဏလောက်အံ့နိုင်ရအောင်ဒီအရာကိုယေရှုပြုရေးရှယ်ပေးပါဒီလင့်ကိုကျွန်တော်တို့လူတိုင်းကိုကြားစေခြင်းနဲ့ဒီအရာအပြင်အသက်တာမှာတာ၍ပြင်ဆင်မှုအကြောင်းဖြစ်မယ်လို့ယုံကြည်ရခဏလောက်အနံ့ရအောင်ကျွန်တော်တွေ့လဲဆူတောင်းပေးပါဒီရဲ့အစီအစဉ်အားလုံးကိုဖျားလက်ဝင်နိုင်အနံ့ရအောင်သက်ရှင်တော်ဖျားနာမတော်ကိုချီးမွမ်းပါတယ်ဒီဧပြီလမှာလဲ prophecy update အနေနဲ့တစ်ခါပြန်လဲပြီးတော့ကိုရောပြောမယ့်အကြောင်းအရာတွေကိုရောလုပ်မယ့်အရာတွေကိုအနေငယ်လေ့လာဖို့ရန်အတွက်ပြင်ဆင်ထားပါတယ်ဝဉ္ဇဉ်တော်ဖျားဖွင့်ပြပါကျွန်တော်နှုတ်ဆက်ရှာမစား၍ဆက်ပစ္စည်းများအရာရာအားလုံးကိုလက်ဝင်နိုင်အပ်သလိုကိုယ်တော်ဒီရဲ့နှုတ်ပတ်တော်ကိုခံယူတဲ့နှလုံးသားကြီးကြီးကိုကောင်းချီးပေးပါရယ်။ကောင်းသောမြေမှာကြတဲ့မျိုးစေ့ဖြစ်ဖို့ရန်အတွက်မာစာပါ။သခင်ယေရှုရဲ့မြတ်တော်နာမ၌စက္ကန့်နဲ့ဆုတောင်းပါ၏ဖာ။အာမင်။အာမင်။အာမင်။ဆိုတော့ဒီနေ့ကျွန်တော်တို့လေ့လာမယ့်အကြောင်းကတော့2024 April 3ရက်နေ့ရဲ့ Prophecy Update ဖြစ်တယ်။ဒါကိုကျွန်တော်ခေါင်းစဉ်တစ်ခုထပ်ပေးထားတယ်။ God's Warning on USA လို့ American နိုင်ငံအတွက်ဖခင်ရဲ့သတိပေးချက်အမေရိကန်နိုင်ငံကကျန်းစာထဲမှာသူ့အကြောင်းပြောထားတာတော့မရှိဘူး။ဥပမာပါရှားဆိုရင်အီရန်နိုင်ငံအကြောင်းပြောထားတယ်။ဘာဘူးလုံဆိုရင်အီရတ်ကိုပြောတာဖြစ်တယ်။အီဂျစ်ပါတယ်၊အစ္စရေးပါတယ်။ဒါမဲ့ဒီမှာကျန်းစာထဲမှာအမေရိကန်ဆိုပြီးတော့ပါတာမရှိဘူး။ဒါပေမဲ့အမေရိကန်ကဘာကြောင့်အရေးပါလဲ။တောင်ထိပ်နိုင်ရှိသောမြို့ကဲ့သို့ပဲ။အမေရိကန်ဒီကဘာလို့လေးရှိလဲဆိုတော့ဖျားကိုသူတို့နိုင်ငံထောင်တာနှစ်400ပဲရှိပါသေးတယ်ဒါပေမဲ့နှစ်400ထဲမှာအခုဆိုရင်ကမ္ဘာအင်အားအကြီးဆုံးနိုင်ငံကမ္ဘာကနော်ဆီယာတင်ရတဲ့နိုင်ငံဖြစ်တယ်ဘာကြောင့်လဲသူတို့နိုင်ငံတီထောင်ခြင်းနဲ့လောက်ရက်တီအားလုံးဒီဒီမိုကရေစီမဟုတ်ဘူးနော်ဒီမိုကရေစီကြောင့်အောင်မြင်တာမဟုတ်ဘဲနဲ့တမာကျန်းစာပေါ်မှာသူတို့ရဲ့အခြေခံဥပဒေဟာမူတည်တဲ့အတွက်ကြောင့်မလို့အောင်မြင်တာဖြစ်တယ်သူတို့ပတ်စံမှာIn God we trust. ဘုရားကိုယုံကြည်သောသူဖြစ်တယ်ဆိုတဲ့အရာကိုပြောခြင်းကြောင့်အမေရိကန်ရဲ့ငွေတည်လဲတကဘာလုံးမှာအသုံးပြုရတယ်။သို့တော့အမေရိကန်နိုင်ငံသည်နှစ်ပေါင်း400ကျလာတဲ့နောက်ပိုင်းမှာအယူဆအမျိုးမျိုးတွေးခေါ်အမျိုးမျိုးနဲ့ဘုရားဖက်ကူမလှဲတော့ဘဲနဲ့ဘုရားကိုကြောခိုင်းတဲ့ပုံစံပေါ်လာပြီ။ကျမ်းစာထဲမှာတွေ့ရလား။တွေ့ရတယ်။ဣသရေလနိုင်ငံသည်ဘုရားနဲ့တွားတဲ့အချိန်မှာကောင်းကြီးရှိပေမဲ့ဖျားနဲ့ဝေးပြီးတော့ရုပ်တူကိုးကွယ်တဲ့အရာတွေတခြားဖျားကိုကိုးကွယ်တဲ့အရာတွေဖျားကိုစွန့်ခွာတဲ့အချိန်မှာဖျားရဲ့ဆုံးမခြင်းတွေဖျားရဲ့ warning ပေးခြင်းတွေခက်ဆက်ဆက်မြင်တွေ့ရတယ်။ကမ္ဘာမှာ missionary ဆိုတဲ့သာသနာပြုတွေလွတ်တာအများဆုံးတည်လဲအမေရိကန်နိုင်ငံဖြစ်တယ်။ကျွန်တော်ဒီနေ့အမေရိကန်ရဲ့သာသနာပြုတာမရှိရင်ဒီကျမ်းစာရှိမှာမဟုတ်ဘူး။ ကျွန်တော်တို့ဖတ်နေတဲ့ဆရာကြီးယူသတန်ဘာသာပြန်နေဆိုတာယူသတန် Jackson the American လူမျိုးဖြစ်တယ်။အဲကြောင့်ကျွန်တော်တို့တွေ American အကြောင်းတွေပြောတာတွေဖခင်ရဲ့မေတ္တာနဲ့ဖခင်ရဲ့ကြိုတင်ပြီးတော့ပြောတဲ့အရာလေးတွေကိုကျွန်တော်တို့တွေနားလည်ဖို့ဖြစ်တယ်ဆိုတာကိုပထမဦးဆုံးနားလည်ဖို့ဖြစ်တယ်เนาะ။ဒါကြောင့်မလို့ God's warning ဖခင်ဘာကြောင့်ကျွန်တော်တို့ကိုစုံမတယ်လဲ။ချစ်တဲ့သားကိုစုံမတတ်တယ်။ကျွန်တော် warning ပေးတယ်။ဘာကြောင့်လဲ။ဖခင်ကလွယ်ပြီးတခြားမှာကောင်းကြီးမရှိဘူး။ပြန်ပြောမယ်เนาะ။ဖခင်ကလွယ်ပြီးတော့တခြားမှာစစ်မှန်တဲ့ကောင်းကြီးမရှိဘူး။ကောင်းကြီးမရှိတဲ့ခါမှာဖခင်ကကျွန်တော်တို့ကိုအမြဲတမ်းသူ့ရဲ့အထဲမှာရှိနေဖို့သူနဲ့အမြဲတမ်းမိသားရဖွင့်နေဖို့အလိုရှိတယ်။ဒါကြောင့်မလို့ God's warning ဖခင်ရဲ့တတိပေးစုံမချက်ဆိုပြီးတော့ကျွန်တော်ခေါင်းစဉ်ခုလေးပြန်တက်ထားတာဖြစ်တယ်ဆိုတော့ကျမ်းပိုက်တစ်ပိုက်ဖတ်ခြင်းနဲ့လူကာ၁၂အပိုင်ငယ်54ကနေဖတ်ခြင်းနဲ့တပံလူအစုဝေးတို့ဟာမိန်တော်မူသည်ကဒါသခင်ယေရှုပြောတဲ့စကားဖြစ်တယ်သင်တို့သည်အနောက်မျက်နှာ၌မိုးရိပ်တက်သည်ကိုမြင်သောအခါမိုးရွာမည်ဟုချက်ချင်းဆိုတတ်၏တောင်လီလာသည်ကိုမြင်သောအခါနေပူမည်ဟုဆိုတတ်၏ဆိုသည့်အတိုင်းလည်းဖြစ်တတ်၏လှုပ်ဝက်သောသူတို့သင်တို့သည်မြေကြီး၏မျက်နှာနှင့်မိုးကောင်းကင်၏မျက်နှာကိုပိုင်းခြား၍သိနိုင်ကြ၏ယခုကကလာကိုအဘယ်ကြောင့်ပိုင်ချ၍မတိနိုင်ကြသနည်းသခင်ယေရှုကပြောတယ်ကဲမင်းတို့တစ်ချိန်လုံးကောင်းကင်ကိုကြည်နေတာပဲအနောက်ဘက်ကနေမိုးရိပ်တက်ပြီးဆိုဟာမိုးရွာတော့မယ်တောင်လေလာပြီဟဲ့ဆိုရင်တော့ဒါကနေပူတော့မယ်အဲ့ဒီတိုင်းလည်းဖြစ်တယ်ဒါမဲ့အခုတိဖို့လိုတယ်တဲ့မိုးကောင်းကင်ရဲ့မျက်နှာမြေကြီးရဲ့မျက်နှာကိုပိုင်ချပြီးတော့ကကလာကိုဆင်ခြင်ဖို့ဘာကြောင့်မသိတာလဲဒီမိခွန်းကိုကျွန်တော်တို့ဖြေနိုင်ဖို့လိုတယ်ဘာကြောင့်မသိတာလဲကျွန်တော်တို့သတိမမူကိုမမြင်ဘူးအကြောင်းဒီနေ့မှာသင်ပေးတဲ့သူရှိသလိုကိုယ်တိုင်လည်းကောင်းကင်မှာပုပ်ပတ်နမိတ်တွေဖြစ်တယ်မြေကြီးမျက်နှာမှာတခုခုဖြစ်တယ်ဆိုရင်ဒါကက်ကာလာရဲ့အပိုင်းခြားကိုသိဖို့လိုတယ်ဆိုတော့ကျွန်တော်ဒီကက်ကာလာရဲ့နမိတ်လက္ခဏာများဆိုပြီးတော့ the signs of the time ဒါကိုဖျားလို့တော့ရှိရင်ကျွန်တော်စာအုပ်ထုတ်ဖို့အစီအစဉ်ရှိတယ် sign 9ခုရှိတယ်နော်ဒီ sign 9ခုကိုကျွန်တော်ဒီအရာကိုပြောခဲ့ပြီးပါပြီဒါပေမဲ့ဒီနေ့မှာဒီ sign 9ခုရဲ့ပုံလေးကိုပြခြင်းတယ်အဲ့ဒီမှာနံပါတ်1ကသဘာဝတရားရဲ့နမိတ်ဆိုတာ sign of the nature သဘာဝတရားကျွန်တော်ပြောတယ်ပြီးရင်လူမှုရေးရာနမိတ်တွေရှိတယ်ဝိညာဉ်ရေးရာနမိတ်ရှိတယ်နိုင်ငံရေးနမိတ်တွေရှိတယ်ပြီးရင်နည်းပညာတိုးတက်မှုနမိတ်တွေရှိတယ်ပြီးရင်တော့ Israel နိုင်ငံရဲ့နမိတ်တွေရှိသလိုဒါအားလုံးတစ်ချိန်တည်းတစ်ပြိုင်နက်တည်းဒီ sign 6ခုလုံးဖြစ်တဲ့အရာတစ်ပြိုင်နက်တည်းဖြစ်ပေါ်ခြင်း sign အခုချိန်ကအဲ့ဒီချိန်ကလာဖြစ်နေတယ်ဒါဆိုရင်သခင်ပြန်လာဖို့နေပြီလားအရန်နေပြီသခင်ပြန်လာဖို့အရန်နေပြီကျွန်တော်တို့ကပြင်ဆင်ရမယ်နော်ဘာကြောင့်လဲဘာကြောင့်ပြင်ဆင်တာလဲခေတ်ကာလအပိုင်းခြားကိုတီးတဲ့ကျမ်းစာထဲမှာအောက်စုလေးရှိတယ်ဒါကိုယာဇဝင်ချုပ်ပထမဆုံးအခန်းကြီး7မှာပြောထားတယ်ဘာလူမျိုးကတီးတယ်လဲဆိုတော့ယာဇဝင်ချုပ်ပထမဆုံးအခန်းကြီး7အငယ်31နဲ့32မှာဒီလိုပြောတယ်ဒါဝိဒ်ကိုရှင်ပြည်အရာ၌ချီးမြှောက်ခြင်းကစည်ရင်ဝင်သောမနာရှေမျိုးသားတစ်ဝက်ထက်ကလူသောတောင်း၈000တဲ့အဲ့မှာ32လေးကိုကြည်ပေးပါကာလအချိန်တို့ကိုနားလေ၍ဤသေးလမျိုးသားတို့သည်အဘယ်သို့ပြုတင်သည်ကိုသီးသက်တော်ဤတခါမျိုးသားသူကြီးနေရတဲ့သူကြီးတယ်နေရရှိတယ်တဲ့ဘာတိလဲသူတို့ကကာလအချိန်ကိုတိတယ်တဲ့လူတိုင်းမသိဘူးနော်ဤသေးလ12မျိုးရှိတယ်အဲ့ဒီအထဲမှာမှဤတခါအမျိုးသားတဲ့အဲ့ဒီဤတခါမျိုးသားမှာမှသူကြီးနေရဒီတကြောင်လေနောက်ဆုံးသောကာလကိုစိတ်ဝင်စားပြီးတော့လိလာတဲ့သူနဲ့နားလဲတဲ့သူအင်မတန်မှရှားတယ်။ဒါမဲ့အင်မတန်မှဝမ်းသာတာတခုရှိတယ်။သင်ကိုယ်တိုင်းဒီအကြောင်းအရာကိုသိခြင်းစိတ်နဲ့လာတဲ့အတွက်ဝမ်းသာတယ်။အဲကျွန်တော်တတိကံချက်အများကြီးရတဲ့ထဲမှာလူငယ်တွေနဲ့တွေ့တဲ့ခါမှာအများအားဖြင့်သူတို့တောင်းဆိုတဲ့အရာတခုရှိတယ်။ဆရာ prophecy update လေးလုပ်ပေးပါဦး။စိတ်ဝင်စားတယ်။ဘာကြောင့်လဲကျွန်တော်တို့ခုနဆရာမလည်းပြောပြပါပြီ။သတင်းစာနဲ့ကျမ်းစာနဲ့ကတွဲနေဖို့လိုတယ်။ဒီနေ့ကောင်းစဉ်တွေတရင်ကောင်းစဉ်တွေကျွန်တော် TV ကြည့်တဲ့ခါမှာစိတ်မပျော်ဘူးဆိုတာကတမချန်းစာထဲမှာပြောထားတဲ့အရာတွေကဖြစ်လာပေမဲ့လူတွေကနောင်တရရမယ့်အစားသူတို့ရဲ့အလိုဆန္ဒတွေနဲ့သွားနေတယ်အထူးသဖြင့် American နိုင်ငံရဲ့လှုပ်ရက်တွေဟာအင်မတန်မှအထူးသဖြင့်ဒီ Biden အစိုးရကလှုပ်ရက်တွေဟာဖျားအမျက်တော်ကိုနှိုးဆွတဲ့အရာတွေအများကြီးရှိတယ်ဆိုတာကိုပြောခြင်းတယ်နော်ဒါကြောင့်ကျွန်တော်တို့ဒီဖို့လိုတယ်ဆိုတော့ဒီနေ့မှာကျွန်တော်အဓိကပြောမယ့်အကြောင်းကတော့2024မှာလုံးဝနေကျခြင်း total eclipse ပေါ့နော်လုံးဝနေကျခြင်းဖြစ်မဲ့အကြောင်းအရာလေးပေါ့နော်ဘယ်နေရာမှာဘယ်ချိန်မှာဖြစ်မလဲဆိုတဲ့အရာလေးကိုပြောပြခြင်းတယ် တော့နေကျက်ခြင်းနဲ့ပတ်သက်ပြီးတော့ကျမ်းစာပြောလားဆိုရင်ပြောပါတယ်ဒါပေမဲ့ကျွန်တော်တခုအရင်ဆုံးနားလည်ခြင်းနဲ့ဆိုတော့နံပါတ်1အချက်ကျွန်တော်နားလည်ဖို့ကဖခင်စကားပြောတော်ဖခင်ဖြစ်တယ်ဆိုတာသိပါ God is speaking to us စကားပြောတယ်ဖခင်ကဒါပေမဲ့ဖခင်စကားပြောတာကိုကျွန်တော်နားလည်သလားလူတိုင်းနားမလည်နိုင်ဘူးလူတိုင်းလည်းမကြားတတ်ဘူးဆိုတော့ဖခင်စကားပြောခြင်းမှာနားလည်နိုင်တဲ့နည်းနဲ့ပဲဖခင်ကပြောတယ်ကြည့်ရအောင်ဖះစကားကဘလို့ပြောတယ်လဲမေရောမာရီစီကိုဖះဘလို့စကားပြောလဲကောင်းကင်ကမှလွတ်ပြီးစကားပြောတယ်ယောသကိုကြတော့ဘလို့ပြောလဲအိမ်မက်နဲ့စကားပြောတယ်ဟုတ်တယ်နော်ကောင်းကင်ကမှလွတ်ပြီးမပြောပြအောင်အိမ်မက်နဲ့ပြောတယ်တိုးထင်းနေကိုကြတော့ဘလို့ပြောလဲကိုယ်တိုင်ကောင်းကင်ကမှနေလွတ်ပြီးပြောပြန်ရောဒါပေမဲ့မကုပညာရှိတွေကိုကြဘလို့ပြောလဲကျဲနဲ့စကားပြောတယ်ကောင်းကင်နမိတ်တွေနဲ့စကားပြောတယ်အဲကြောင့်မလို့တခါလေးမှာကျွန်တော်တို့ကဒီလိုအကြောင်းအရာတွေပြောပြီးဆိုဆရာရဲ့နေကျက်တာဘာထူဆန်းလို့လဲဒါနေရတစ်ချိန်လုံးကျက်တယ်မှန်တယ်နေတစ်ချိန်လုံးကျက်တယ်ဆိုတာလည်းမှန်ပါတယ်ဒါပေမဲ့ဒီကနေ့ပြောမယ့်အကြောင်းအရာထူးခြားတဲ့အချက်လေးတွေရှိတယ်ပထမအချက်ကပါလဲဆိုတော့ April 10ရက်နေ့2024မှာအမေရိကန်နိုင်ငံတလျှောက်လုံးကိုဖျက်သွားပြီးတော့နေကျက်မယ်အဲ့ဒီနေ့ကဘာနေ့ကြနေလဲဆိုတော့ဖရားရဲ့ကလန်ဒါ Nisan ဆိုတာပထမလရဲ့ပထမရက်မှာကြတယ်အဲ့ဒါကထူးခြားတာနေကြတာမထူးခြားဘူးဒါမဲ့ဖခင်ရဲ့ကလန်ဒါတွေနဲ့ကိုက်နေတာဖခင်ရဲ့ပြကတိဂျူးကလန်ဒါနဲ့ကိုက်နေတာနီဆန်တရက်နေဖြစ်တယ်အဲ့ဒါထူးခြားတဲ့အချက်နံပါတ်1ချက်နောက်တစ်ချက်ထူးခြားတဲ့အချက်ပါလေအဲ့ဒီနေကြပြီးတော့ရက်ပေါင်း40အများရန်ရက်40ဆိုတာဖခင်ကစီရင်ခြင်းကိုလည်းပြောတတ်တယ်ရက်ပေါင်း40မိုးရွာတဲ့နော်အေးနော်ရက်ပေါင်း40တောင်ပေါ်တက်ပြီးတော့မောရှေကပြညတ်တော်ယူတယ်ဖခင်ရဲ့ပြောချင်တဲ့အရာရက်ပေါင်း40အဲ့ဒီ40ကနန်းကအရေးကြီးသလိုအဲ့ဒီရက်40ပြည့်တဲ့နေ့ကဘာနေ့ဖြစ်နေလဲဆိုတော့အူသည်ချီလဲရာပွဲနေ့ညဖြစ်နေတယ်အထိပ္ပယ်ကပါလဲပင်တီကုတ်တီတန်ရှင်သောဝိညာဉ်တော်ဆင်းသက်ခဲ့တဲ့ညလဲဖြစ်နေပြန်တော့ဆိုတော့ဒီအကြောင်းအရာကိုကျွန်တော်အစကြည့်တယ်ဒါမထူးခြားပါဘူးနေကျက်တယ်ဆိုတာဖြစ်နေတယ်ဒါပေမဲ့တကယ်တမ်းကြည့်တဲ့အခါမှာအဲ့ဒီအချက်လေးတွေကထူးခြားပြီးတော့ပြောဖို့လိုတယ်ဆိုတာကိုခံစားရလို့ဒီနေ့ပြောပြတာဖြစ်တယ်เนาะဒါကြောင့်မလို့နေကျက်တာကဖြစ်လေးရှိတယ်18လတခါလောက်မှဖြစ်တတ်တယ်ဒါပေမဲ့လုံးဝနေကျက်ခြင်းဆိုတာနေကျက်တာပါလဲဆိုတာသိဖို့နေကိုလကပလိုက်တာဒါမဲ့ကာတဲ့အချိန်မှာတခါလေးမှာအစိတ်ပိုင်းအနှဲငယ်လေးကိုပဲသွားကာတယ်ဆိုရင်ဒါလုံးဝနေကျက်ခြင်းလို့ပြောလို့မရဘူးအစိတ်ပိုင်းနေကျက်ခြင်းတခါလေးမှာကာတော့ကာတယ်လကနည်းနည်းကဘာနဲ့ဝင်းနေတဲ့အရွယ်ရောက်တဲ့ခါမှာနေကိုအပြည့်ဝမကွာကဘဲနဲ့နေကနည်းနည်းလေးအကွင်းလေးပေါ်တယ်ဗာလေနေထီးဆောင်တယ်လို့ပြောသလားလို့ပေါ့နော်ကျွန်တော်လည်းအဲ့ဒါသိချာမသိဘူးမြန်မာစကားမှာအဲ့လိုပုံစံရှိတယ်ဒါမဲ့ဒီတစ်ခေါက်ဖြစ်မဲ့ဟာကြတော့ဗာလေဆိုတော့အမေရိကနိုင်ငံတလျှောက်လုံးကိုလည်းဖျက်သွားတာဖြစ်တယ်လို့ထူးခြားတာပြောမယ်နော်ဒီ2024ဖြစ်တာရဲ့8-9နှစ်တုန်းကတခါထူးခြားတဲ့လုံးဝနေကျက်ခြင်း2019မှာလည်းဖြစ်ဘူးတယ်ခုနှစ်ခုနှစ်ကနန်းအရေးကြီးတယ် completion ဆိုတော့အဲ့ဒီတော့တခါဖြစ်တယ်အခုလည်းလုံးဝနေကျက်ခြင်းတခါဖြစ်မယ်ဆိုတော့ဒီဟာလေးတွေကိုဖြစ်လာတော့မယ်လို့ကျွန်တော်တို့နားလည်ပြီဆိုရင်ကျွန်တော်တို့ကတခုနားလည်ဖို့ကပါလဲဆိုတော့အခုဒီတစ်ခေါက်ဖြစ်တဲ့ဟာမှာဖခင်တခုခုတော့စကားပြောနေပြီထင်တယ်လို့ကျွန်တော်တို့နားလည်ဖို့ဖြစ်တယ်နော်ဒါပေမဲ့ဘာဖြစ်မယ်ညာဖြစ်မယ်ကျွန်တော်တို့ဒီနေ့ပြောမှာမဟုတ်ဘူးဖြစ်နိုင်ကြရှိတဲ့အရာနဲ့ကျွန်တော်တို့စောင့်ကြည့်ရမယ်တချို့ကျွန်တော်တို့ဖခင်စကားပြောတာကိုလုံးဝနားမလည်နိုင်ဘူးเนาะ prophet တွေကျမ်းစာထဲမှာပြောခဲ့တဲ့ prophet တွေတောင်မှဒံယေလလိုပုံကိုယ်တောင်မှဖခင်စကားပြောတာကိုနားမလည်လို့ကြောက်ပြီးတော့ချိနဲ့သွားတဲ့အချိန်ရှိတယ်เนาะတစ်ချိန်တည်းမှာပဲယောဟန်လိုဗျာဒိတ်ကျမ်းအောင်သိတာအခါမှာသူလည်းဘာမှနားမလည်တဲ့အချိန်များကြီးရှိတယ်ဒါကြောင့်မလို့တစ်ခါလေးမှာဖခင်စကားပြောတာကိုကျွန်တော်တို့အားလုံးနားလည်နိုင်ဖို့ခက်ပေမယ့်တခုနားလည်ဖို့ကပါလဲဆိုတော့ဖခင်စကားပြောတော်ဖခင်ဖြစ်တယ်အဲ့ဒါတော့သိကြတယ်ဒါမဲ့ကျွန်တော်တို့နားလည်နိုင်ဖို့အတွက်ပြောတယ်နောက်တစ်ခုအရေးကြီးတာဒီနေ့ပြောမယ့်အရာကိုကြည့်ပြီးတော့ကြောက်ဖို့ပြောတာမဟုတ်ခြောက်နေတာလည်းမဟုတ်ဘူးတစ်ခါလေးမှာတချို့ကပြောတယ်မင်းတို့ကလှုပ်ပြန်ပြီကွာနေကျက်လိုက်လာကျက်လိုက်ဟိုကငလင်လှုပ်လိုက်အမျိုးမျိုးပြောတယ်ဒါမဲ့ဒီနေ့ခြောက်နေတာမဟုတ်ကျွန်တော်တို့ဖះရပါလေကြောက်တတ်တဲ့သဘောကိုမပေးဘူးတဲ့ဟုတ်တယ်နော်တကူပါတဲ့စိတ်ချစ်သက်သောစိတ်ရှင်းလင်းသောစိတ်ကိုပြောနေတယ်ဆိုတော့ကျွန်တော်နားလည်ဖို့ဖြစ်တယ်ဒါကြောင့်မလို့ဒီအကြောင်းအရာတွေကျွန်တော်တို့ကပြောနေကြပြီဟေ့ဆိုရင်တာမန်လူတွေတောင်စိတ်ဝင်စားတဲ့အရာယုံကြည်သူတွေပိုစိတ်ဝင်စားဖို့မသင့်ဘူးလားန เนาะสรเอาตะชู่ริแลดีเจ้าหยาปอมาမျိုးမျိုးสาอุดิยีดาရှိတယ်နောက်တချို့ပြောရတာတွေအများကြီးရှိတယ်ပြီးရင်ကျွန်တော်အဲ့ဒါလေးတွေထဲကလည်းပြောပြပေးခြင်းတယ်ဒါပေမဲ့ဒီနေ့ကြောက်ဖို့ပြောတာမဟုတ်ဘူးပြင်ဆင်ဖို့အတွက်ပြောတာဖြစ်တယ်အာမင်ကြောက်ဖို့ပြောတာမဟုတ်ဘူးပြင်ဆင်ဖို့ဒါကြောင့်ဒီရဲ့เนาะ Ebrew 7ရဲ့နေမှာ rapture လာမယ်မပြောပါဘူးเนาะချီဆောင်ခြင်းလာမယ်ဒါတွေမပြောပါဘူးချီဆောင်ခြင်းဒီညလည်းလာနိုင်တယ်เนาะမနေ့ပြန်လဲလာနိုင်တယ်ချီဆောင်ခြင်းဆိုတဲ့အရာကကျွန်တော်တို့အချိန်မီွေးဖြစ်နိုင်တဲ့အရာဖြစ်တဲ့အတွက်เนาะကျွန်တော်တို့ date setting လို့ခေါ်တယ်အဲ့ဒီနေ့ကဖြစ်ကိုဖြစ်မယ်အဲ့ဒီအထဲမှာကျွန်တော်မပါဘူးဒါကြောင့်ကျွန်တော်တို့ဟာနားလည်ဖို့ဖြစ်တယ်နောက်ပြီးတော့ဒီအရာကိုလူတွေအရင်စိတ်ဝင်စားတာပိုကောင်းတာပေါ့အေးဆက်နေပြီးတော့ကိစ္စမရှိပါဘူးကွာစိတ်ဝင်စားပါဘူးဆိုတာထက်ဆိုင်ရင်ဟာစိတ်တွေလှုပ်ရှားပြီးတော့ဒါကိုကြည့်မဲ့သူတွေเนาะရှိတယ်ဒါစိတ်လှုပ်ရှားတာအသိကောင်းတာပေါ့ဒါကြောင့်ဒီကနေ့မှာကျွန်တော်တို့ဒီအကြောင်းအရာကိုမပြောခင်မှာဒီအချက်လေးတွေအကြောင်းမလို့ဒီရဲ့နေချက်ချက်ဟာထူးခြားတဲ့အရာဖြစ်တယ်လို့ဖခင်စကားပြောတဲ့အရာဖြစ်တယ်ဆိုတာကိုအရင်ဆုံးပြောပြချင်တယ်เนาะဆိုတော့ကျွန်တော်တို့ဒီဒါကိုနားလည်ဖို့ဖြစ်တယ်ဆိုတော့ကျွန်တော်ပုံလေးတွေနဲ့ဒီကနေ့ပြချင်တယ်ဒီနေချက်မဲ့ဥစ္စာကို NASA ရဲ့ website တစ်ခုထဲကနေဗာပြောထားလဲဆိုတော့ဒီဟာကတော့ science.nasa.gov ဆိုတဲ့ website မှာကြည့်လို့ရတယ်။ဒီရဲ့ဥစ္စာဒီကျွန်တော်ဒီမနက်မှာတွေ့တဲ့အခါမှာအင်မတန်မှသဘောကျတယ်။ဆိုတော့ဒီမှာကိုယ့်ရဲ့ postcode ပေါ့နော်။အခုအမေရိကမှာနေတဲ့သူတွေကိုယ့်မြို့မှာဖြတ်သွားမလားမဖြတ်သွားဘူးလားသိချင်ရင်ဒီမှာ zip code လို့ခေါ်တာပေါ့။ကျွန်တော်တို့ကတော့ postcode ခေါ်တယ်။အဲ့ဒီမှာ zip code လေးကိုယ့်နံပါတ်ကိုထည့်ကြည့်လိုက်ပေါ့နော်။အဲ့လိုထည့်လိုက်မယ်ဆိုရင်ပေါ်မလားမပေါ်ဘူးလားဆိုတာအတွေ့ရမှာဖြစ်တယ်။နော်။ဆိုတော့ဒီမှာအခုပုံတွေ့တဲ့အတိုင်းပဲဒီမြင်းကြောင်းနှစ်ကြောင်းပေါ့နော်ဒီမှာရှိတဲ့ဥစ္စာကဘာကိုပြတာလဲဆိုတော့နေလုံးဝကျက်မဲ့လမ်းကြောင်းကိုပြတာဆိုတော့နေကိုလုံးဝကာပလိုက်မှာလာရအဲ့လိုကာလိုက်တဲ့အချိန်မှာအမဲလုံးကြီးတွေ့လိမ့်မယ်နော်မဲမဲကြီးတွေ့ပြီးတော့အဲ့မဲမဲရဲ့ပတ်လေပတ်ဝန်းကျင်တစ်ချောင်းလုံးမှာအဖြူရောင်အဲ့လိုအလေးကြီးတွေ့လိမ့်မယ်အဲ့ဒါလုံးဝနေချက်ချင်းเนาะကျွန်တော်လုံးဝနေချက်ချင်းကိုကျွန်တော်ပြောရမှာတော့တခါမှမကြုံဘူးတခါမှမတွေ့ဘူးဆိုတော့ကျွန်တော်တွေ့ကျင်တယ်เนาะဆိုတော့ okay အမေရိကမှာရှိတယ်ဆိုရင်ဒါတင်းအတွက်အခွင့်အရေးလည်းဖြစ်တယ်ကြည်ပါเนาะဆိုတော့သွားကြည်ပါဒါကကျွန်တော်တို့ကိုဖျားစကားပြောနေတဲ့အရာဖြစ်တယ်လို့ကျွန်တော်ဘာတွေထူးခြားမလဲဆိုတာကိုကြည်ဖို့ဖြစ်တယ်เนาะဆိုတော့ကျွန်တော်တိတိလောက်တော့ Dallas ကိုဖြတ်မယ်Dallas ပါတယ်နောက်ပြီးရင် Texas တချို့ဖြစ်မယ်เนาะ San Antonio တို့ဖြစ်မယ်နောက်now အဓိက Indianapolis เนาะ Indy ဖွဲ့တွေကောင်းကောင်းတွေ့ရလိမ့်မယ်ဒါတို့ဖြစ်မယ်ထဲမှာပါတယ်เนาะနောက်ပြီးရင် Buffalo ဖွဲ့တွေရှိလာเนาะ Buffalo ကတော့တွေ့ရမယ်ဘယ်လောက်ထိတွေ့ရမလဲဆိုတော့4မိနစ်เนาะတချို့နေရာမှာ4မိနစ်ခွဲနီးပါတော့တွေ့ရမယ်နောက်တချို့နေရာမှာတော့2မိနစ်လောက်ပဲတွေ့ရမယ်ချို့နေရာမှာ3မိနစ်တွေ့ရမယ်တောစာဖွဲ့တွေကတော့နေလုံးဝကြက်တာတွေ့ရမှာမဟုတ်ဘူးဒါပေမဲ့80 80ရာခိုင်နှုန်းလောက်ကာသွားတာကိုတွေ့ရလိမ့်မယ်เนาะဆိုတော့ကြည်ပါဓာတ်ပုံရင်ရိုက်ပေးပါပြန်ပို့လာပေးပါเนาะဆိုတော့ဒါပေမဲ့နေကိုတိုက်ရိုက်ကြည့်လို့ရတဲ့အချိန်ပဲရှိပါတယ်တဲ့အဲ့ဒါနေကြက်တဲ့အချိန်ပဲရှိတယ်တဲ့ဒါကြောင့်မလို့နော်ဆိုတော့ကျွန်တော်မြို့တိုင်းတော့မပြောတော့ပါဘူးเนาะဒီမှာNY လဲပါတယ်ဟုတ်တယ်ပါတယ်เนาะဒီမှာကို zip code ကိုရိုက်ကြည့်လိုက်ရင်ပါပါတယ်เนาะဥပမာကျွန်တော်ကIndianapolis လို့ရိုက်လိုက်တယ်ဆိုပါစို့เนาะဒါဥပမာပြတာဆိုရင်ဟောဒီမှာ तू ကပြောပြီဆိုတော့ Indianapolis မှာ3မိနစ်နဲ့48စက္ကန့်ကြည့်လို့ရမယ်တဲ့เนาะဒါလုံးဝနေကျက်မယ်အဲပြီးရင်ဘယ်နေ့မှာဘယ်အချိန်မှာဖြစ်မလဲဆိုတာကိုသူကပြောတယ်ဒီမှာ countdown တောင်ရှိတယ်เนาะဆိုတော့ဒီ link လေးကိုနောက်ပိုင်းကျရင်ကျွန်တော် share ပေးမယ်အဲ့ဒါလေးကိုကြည့်ရအောင်เนาะဆိုတော့နီးဆက်ရမြို့လေးတွေမှာသွားကြည့်လို့ရတယ်ဒါပေမဲ့ဒီနေကိုကြည့်တဲ့မျက်မှန်တို့ဘာလို့တတ်ဖို့လိုတယ်เนาะနေကိုနေကမျက်မှန်ပေါ့เนาะအနေဆုံးပြောမယ်ဆိုရင်နေကမျက်မှန်တတ်ကြပါမဟုတ်ဘူးဆိုရင်မျက်စိအန္တရာယ်ရှိတယ်လို့ပြောပါတယ် Dallas မှာနေတဲ့သူတွေရှိမယ် Dallas Texas ဆိုကြည့်မယ်ဆိုရင်တော့အဲ့ဒီမှာဆိုရင်တော့4မိနစ်နီးပါးเนาะ3မိနစ်51စက္ကန့်လုံးဝနေချက်ခြင်းကိုတွေ့ရလိမ့်မယ် totality လို့ခေါ်တယ်လုံးဝနေချက်တဲ့ဟာတွေ့ရမယ်ဆိုတာတွေ့ရတယ်เนาะ okay buffalo ကြည့်ရအောင်เนาะဆိုတော့ buffalo new york ကိုကြည့်မယ်เนาะသူတို့3မိနစ်46စက္ကန့်ကြည့်လို့ရမယ်เนาะဆိုတော့ဒါလေးတွေကျွန်တော်တို့ကြည့်တဲ့အခါမှာဒီမြို့လေးတွေအခုဒီထဲမှာเนาะကျွန်တော်ကြည့်ပေးပါဒီမှာဆိုရင် niagara fall လဲအဲ့ဒီမှာရှိတဲ့သူတွေတွေ့ရလိမ့်မယ်ဘာဖလိုဒီမြို့တွေအားလုံးကနေချက်တဲ့ဟာကိုကောင်းကောင်းတွေ့ရလိမ့်မယ်အဲ့ဒီမှာကျွန်တော်ထောက်ကြည့်လိုက်မယ်ဆိုရင်ဘယ်နှမိနစ်ကြည့်လို့ရမလဲပေါ့နော်အကယ်၍ဒီရဲ့ ကိုနေတဲ့မြို့ကဒီမြို့ထဲမှာမပါဘဲနဲ့ဘေးမှာဖြစ်နေရဆိုပါစို့เนาะဒီရဲ့မြင်းချောင်းထဲမှာမပါဘူးဆိုရင်เนาะအဲ့ဘေးမှာဆိုရင်เนาะ तू ကဘယ်နေရာခိုင်နှုန်းဟိုဟာတွေ့ရမလဲဆို 99.9% ဆိုလုံးဝနှီးပါပါပဲเนาะလုံးဝနှီးပါဒါမဲ့လုံးဝ totality သူတို့တရားရာခိုင်နှုန်းတွေ့တာတော့မရှိဘူးပေါ့เนาะဒါမျိုးတွေတွေ့ရမယ်အတချို့နည်းနည်းဝေးလာပြီးမြို့တွေဆိုရင်69ရာခိုင်နှုန်းစသဖြင့်ပေါ့เนาะကျွန်တော်ကြည့်ရအောင်ဆိုတော့အာ Indianapolis အဖွဲ့တွေတွေ့မယ်ဥပမာTulsa အဖွဲ့ဆိုရင်ဘာတွေ့မလဲ Tulsa ကြည့်ရ Tulsa Oklahoma 95ရာခိုင်နှုန်းတွေ့ရမယ်တော့95ရာခိုင်နှုန်းတွေ့ရမယ်ဆိုတော့အဲ့ဒါလေးပေါ့เนาะစိတ်ဝင်စားဖို့ကောင်းပါတယ်ဒါကိုမျိုးနဲ့ဆိုင်တဲ့အရာဖြစ်တဲ့အတွက်ကြောင့်မလို့เนาะဒါလေးကိုကြည့်ကြပါအာကျွန်တော်တို့မှာတော့ဒီခွင့်ရေးမရှိဘူးပေါ့เนาะဒါတွေ့ရတယ်ဆိုတော့ဒီအကြောင်းအရာတွေကိုကြည့်တဲ့အခါမှာကျွန်တော်တို့ဘာတစ်ခုနားလဲစေချင်လဲကြည့်ရအောင်ကျမ်းစာဘာပြောလဲတစ်ချက်လောက်ကြည့်ရအောင်ဖခင်စကားပြောတယ်ဖခင်ဖြစ်တယ်တေးကြတာတော့တခုခုတော့ဖခင်စကားပြောနေပြီဒါမဲ့တော်တော်များများကနေကျက်တယ်ဆိုရင်မြမာအယူဆမှာတော့မှဒါမကောင်းဘူးလို့ပြောလို့ရှိတယ်နော်နေကအလင်းပေးတယ်အဲ့ဒီအလင်းပေးတာကိုကြွယ်တယ်ဆိုကြရတော့မကောင်းဘူးတခုခုတော့ဖြစ်မယ်နော်နေကျက်တယ်ဟာလားမင်းပြောင်းမယ်စသဖြင့်အမျိုးမျိုးပြောကြတာလေနော်မြမာစကားပုံတွေအဲမှာတော့အမျိုးမျိုးရှိတယ်ဒါပေမဲ့ကျွန်တော်တို့ခုကြည့်ဖို့ကတော့ကျမ်းစာထဲမှာတော့ဘာပြောထားလဲကျမ်းစာထဲမှာတော့ဒီလိုပဲပြောပါတယ်လုကာ21ငယ်17မှာအရေးရတို့၌ကြီးစွာသောမြေလုံချင်းအစာခေါင်ပါခြင်းကာလနာများခြင်းတို့သည်ဖြစ်ကြလိမ့်မည်မိုးကောင်းကင်၌လည်းကြောက်မက်ဖွယ်သောအရာနှင့်ကြီးစွာသောပုပ်ပနမိတ်တို့သည်ပေါ်ထွန်းကြလိမ့်မည်ဆိုတော့ပုပ်ပနမိတ်เนาะဒါလေးပေါ်ထွန်းမယ်တဲ့ပုပ်ပနမိတ်တွေလည်းပေါ်ထွန်းမယ်တဲ့เนาะဆိုတော့ဒါကိုကျွန်တော်တို့ကြည့်တဲ့အခါမှာတော့သိကြတယ်အခုပုပ်ပနမိတ်ပဲဒါပုပ်ပနမိတ်ပြနေတာလူတိုင်းရဲ့စိတ်လှုပ်ရှားတယ်သင်ကယုံကြည်သူဖြစ်ပြီးစိတ်မလှုပ်ရှားဘူးဆိုရင်တော့တခုခုတော့မာနေပြီကျွန်တော်တို့ဒီနေ့ hard check ပေါ့ကြောက်နှလုံးသားကိုပြန်ဆန်းစစ်ရမယ်ငါဘာလို့ကွယ်နေတဲ့အားရှိလဲတမန်တော်ကမမြင်နိုင်တဲ့ဟာတွေဘာတွေကွယ်နေလဲဖခင်စကားပြောတယ်နော်ဖခင်မပြောတာမဟုတ်ဘူးပြောပါတယ်ဒါကြောင့်ကျွန်တော်တို့ဖခင်စကားပြောတယ်ဆိုတာသိဖို့လိုတယ်ဖခင်ဘယ်လိုပြောလဲဒီမှာပြောတယ်ကျွန်တော်တို့ဖခင်ပြောလာပြောလို့လို့ရင်တော့ပြောခဲ့တာရှိတယ်ဒါတွေဖတ်တဲ့ချိန်မှာနေ့ရက်တိုင်းမှာဖတ်တဲ့ခါမှာကိုယ့်ရဲ့အသက်တာမှာဖခင်စကားပြောခြင်းသင်ခံစားရမယ်ဒါခံစားဖို့လည်းဖြစ်တယ်ဆိုတာကိုသိစေချင်တယ်เนาะဆိုတော့ဟုတ်ပြီကျွန်တော်တို့ကြည့်ရအောင်ဆိုတော့ဒီရဲ့နေ့ချက်ချင်းက2024မှာဖြစ်တဲ့အရာဒါမဲ့ထူးခြားတာလေးတခုပြရမယ်เนาะဒါ2024မှာဖြစ်မဲ့အရာပေါ့အခု April 6ရက်နေ့မှာဖြစ်မဲ့အရာဒါမဲ့အဲ့ဒီ April 6ရက်နေ့မဖြစ်ခင်မှာလွန်ခဲ့တဲ့9နှစ်အတိအကျမှာ2019မှာဖြစ်တာရှိတယ်ကြည့်လိုက်ပါ2019ဖြစ်တာနဲ့2024ဖြစ်တာနှစ်ခုကိုကြည့်လိုက်ရင်ဘာနဲ့သွားတူလဲအမှတ်ကြီးချက်လိုက်တာမတွေ့ဘူးလားမင်းဒီချက်ချခတ်တွေမြင်တိုင်းလေးရဲ့သချင်းကြဘူးလားမူလာတန်းကြောင်းသားဘဝကိုအောင်မိတယ်ဆိုဟုတ်လားဆရာမမင်းဒီချက်ချလိုက်ပြီဆိုကျွန်တော်တို့မပြောဘူးတခုခုတော့မားနေပြီငါရဲ့အဖြေမားနေပြီငါရေးလိုက်တာမှင်းကြီးချက်ချေခတ်လိုက်ပြီဆိုရင်တော့ဘယ်နေရာဖြစ်ဖြစ်အဆင်မပြေဘူးအကြောင်းဒီနေ့ဖခင်က2019တော့လုံးဝနေချက်တဲ့အရာတခုကိုအမေရိကပြည်နယ်ပေါင်း73ပြည်နယ်ထင်ပါတယ်เนาะအားလုံးမှာပြသွားတယ်ဒီလိုလုံးဝနေချက်ချင်းဖြစ်လေးရှိပေမဲ့ပင်လယ်ထဲမှာဖြစ်တော့လူတွေကတိတ်မတွေ့ရဘူးပေါ့နော်ဒါပေမဲ့တစ်နှစ်တစ်နှစ်ဖြစ်ပါတယ်ဒီ27ရာစုမှာဆိုရင်68ချိန်လောက်ဖြစ်တယ်လို့ပြောပါတယ်ရှားပါတယ်ပေါ့နော်ဒါပေမဲ့ပူရှားတာကြတော့အဲ့ဒီနိုင်ငံကို9နှစ်အတွင်းမှာဒီလိုမျိုးချက်ချစ်ခတ်လိုက်တာကတော့အဲ့ဒါတော့နည်းနည်းထူးခြားတဲ့အချက်လေးဖြစ်တယ်ထူးလဲထူးဆန်းတဲ့အရာဖြစ်တယ်ငါကြောင့်ကျွန်တော်တို့ဒီရဲ့ဥစ္စာကိုကြည့်မယ်ဆိုရင်တော့ဘာကိုဖျားပြောခြင်းနေပြီလဲဆိုတော့ဖျားကကျွန်တော်တို့ကိုအမှတ်အသားတစ်ခုခုနဲ့စကားပြောတတ်တယ်အဲ့ဒီအမှတ်အသားကိုကြည့်လိုက်တဲ့အခါမှာဒီရဲ့ X ဆိုတဲ့စကားလုံးလေးကဟေပြဲစကားရဲ့နောက်ဆုံးစကားလုံးလေး22ခုမြောက်တဲ့စကားလုံးနောက်ဆုံးဆိုတော့အခု modern is Hebrew ဆိုတာဒါပေါ့နော်ဒီနောက်ဆုံးတစ်ခုတွေ့လာထိုင်းစာနဲ့နည်းနည်းတူတယ်နော်ဒီရဲ့ကျွန်တော်အများလေးထောက်ထားတာမဟုတ်ဘဲနဲ့ middle Hebrew ဆိုတာခေတ်လေပေါ့နော်ဟေပြဲခေတ်လေတုန်းကသုံးခဲ့တဲ့စာနဲ့ပူပြီးသွားတူနေဆိုတော့အဲ့ဒီချက်ချေခတ်ရဲ့အဓိပ္ပာယ် mark sign signal ဒါမှမဟုတ်ရင် monument ဆိုတာအမှတ်သားအထိမ့်အမှတ်တစ်ခုခုဖြစ်တယ်တဲ့ဒါလေးကိုကျွန်တော်ဗာဒိတ်ပဲလေလို့ကျွန်တော်လေ့လာကြည့်တဲ့အခါမှာဗာတွေ့လဲဆိုတော့အဲ့ဒီရဲ့ဂဏန်းပေါ့နော်ဒါကတော့ modern ကိုဒီမှာတွေ့တဲ့ထိုင်းစာလိုလိုတွေ့တာကတော့ဒါကြက်ကြင်ခတ်စကလုံးပဲဒါမဲ့အခုဒါပုံနှိပ်တဲ့အခါမှာသုံးတာဒါမဲ့ဒီဟိဘရဲစကားရဲ့ဒီခစ်လေတုံးကသုံးနေဆိုတာခုနကြက်ကြင်ခတ်အထိပယ်ကတဲ့စကလုံးသုံးလုံးရှိတယ်တဲ့အဲ့ဒီစကလုံးသုံးလုံးပါတဲ့ဘာပါလဲဆိုတော့ repentance နောင်တဆိုတဲ့စကလုံးပါတယ်တဲ့နောက်ပြီးရင် prayer ဆုတောင်းခြင်းဆိုတဲ့စကလုံးပါသလို Torah ဆိုတဲ့ဖခင်ရဲ့စကားတော်ဆိုတဲ့စကလုံးပါတယ်တဲ့အဲ့ဒီစကလုံးသုံးခုပေါင်းရင်ဒီလိုချက်ချင်ခတ်ဆိုတဲ့အဓိပ္ပာယ်ဖြစ်တယ်ဆိုတော့ဖခင်ကကျွန်တော်တို့ကိုအမေရိကကိုနောင်တရပါဆုတောင်းပါတမန်တော်နဲ့သွားပါလို့ပြောနေတာပြန်ပြောမယ်။နောင်တရပါ၊ဆုတောင်းပါ၊တမန်တော်နဲ့သွားပါလို့ပြောနေတာ။ဒီရဲ့စကလုံးကိုနော်၊သူကတော့ T အတန်ပေါ့ T နော် Tall အမေ Tall 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 ဆိုရဲအဓိပ္ပာယ်အတန်ထွက်ပေါ့။ဘာကိုပြောလာလဲဆိုတော့ Truth တမန်တော်ကိုပုံဆောင်နေ။ဒီစကလုံးတမန်တော်ဆိုတဲ့စကလုံးဖြစ်တယ်။ဆိုတော့အမေရိကကိုဘုရားဘာလုပ်လိုက်ပြီလဲ။အမှတ်တခုပေးလိုက်ပြီဒါမဲ့အမှတ်အောင်နေဆိုတဲ့အမှတ်လေးမဟုတ်ပဲねအစင်မပြေဘူးဆိုတဲ့အမှတ်ကြီးပေးလိုက်တာနောင်တရပါဆုတောင်းပါတမန်တော်နဲ့သွားပါအမေရိကနောင်တရဖို့လို့လားအိုးလိုတာပေါ့အမေရိကနောင်တရခြင်းအင်မတန်မှလိုအပ်တယ်ဆိုတာတွေ့ရတယ်ဆိုတော့အဲ့ဒီအရာကဒီနှစ်ခုပေါ့ဒီချက်ချေခတ်နှစ်ခုချက်ချေခတ်ဖြစ်သွားတဲ့ဒီနေချက်ချင်းတစ်ခုတွေ့တဲ့အခါမှာဒါ2019 2024ဒါမဲ့ထူးခြားတာတစ်ခုကပါလဲဆိုတော့2023တော့လည်းအပြည့်အဝမဟုတ်ပေမဲ့ဘာလဲဆိုတော့ annular solar ဆိုတာကခုနလိုတရားရာခိုင်နှုန်းဖုံးတာတော့မဟုတ်ဘူးအဲ့ဒီတော်တော်နီးပါးဖုံးတဲ့နေချက်ချင်းလည်း2023ကဖြစ်သွားတယ်ဆိုတော့အဲ့ဒီစကလုံးလေးကိုကြည့်လိုက်ပါအောင်ဆိုတော့ခုနကကျွန်တော်တို့ချက်ချင်းခတ်တွေ့တယ်နောက်ပြီးအခုဒီမှာကြတော့သူက A လို့လို့เนาะဒီလိုခေါင်းလေးနည်းနည်းစောင်းပြီးကြည့်လိုက်မယ်ဆို A နဲ့တူတယ်เนาะဒါပေမဲ့အဲ့ဒါကလည်းဟေဘရဲစကားရှိတယ်ဒီစကားလုံးလေးတွေ့လားအဲ့ဒါ A ပဲဟေဘရဲလို့ A ရေးလိုက်တာ number 1 အစလို့ပြောလိုက်တာเนาะဆိုတော့အခု modern hebrew ကြတော့ဒီဖက်ပုံလေးဖြစ်တယ်ဒါစာပုံနှိပ်တာဒါပေမဲ့အခုဒီမှာ middle hebrew ဆိုတာဟေဘရဲခေတ်လေတုန်းကသုံးခဲ့တဲ့စကားအဲ့ဒီစကားကိုကြည်လိုက်တဲ့အခါမှာဒီစကားလို့ဖြစ်နေတယ်အတိတ်ပဲဟာ greek မှာဆိုရင်တော့ a နဲ့တူတယ်เนาะကျွန်တော်တို့ယောမစကားလုံးเนาะဒါမှမဟုတ်ရင်တစ်ဒါမျိုးနဲ့သွားတူနေတယ်အဲ့ဒါဆိုတော့သခင်ကကျွန်တော်တို့ဘာပြောနေပြီလဲအာအောဘုကောင်းတာဒီ x ဆိုတာက hebrew စကားရဲ့နောက်ဆုံးစကားလုံး a ဆိုတာက hebrew စကားရဲ့ပထမဆုံးစကားလုံးဘုရားကဘာပြောတာလဲငါသည်အစာလည်းဖြစ်တယ်အဆုံးလည်းဖြစ်တယ်အစာလည်းဖြစ်တယ်အဆုံးလည်းဖြစ်တယ်တွေ့လားမိတ်ဆွေဒီနေ့ဘုရားကကျွန်တော်တို့ကိုလေ alpha and omega ဒါ greek ပေါ့နော် greek ဆိုရင် alpha နဲ့ omega ဗျာဒိတ်ကျမ်းထဲမှာငါဟာ alpha နဲ့ omega ဖြစ်တယ်တဲ့အဲ့လိုစကားလုံးသုံးတယ်ဆိုတော့ကျွန်တော်တို့ဒါကဘာကိုနားလည်ရမလဲဘုရားကတော့သူဟာအစာနဲ့အဆုံးဖြစ်တယ်ကောင်းဖက်မှာယူမယ်ဆိုရင်တော့ဘုရားကျွန်တော်တို့ကိုခွင့်ရပေးတယ်။သူဟာအစအဆုံးတာဝန်ယူမဲ့ဘုရားဖြစ်တယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲနောင်တရပါ၊ဆုတောင်းပါ၊သမာတရားနဲ့သွားပါဆိုရဲအဲ့ဒီအတိတ်ပဲပါတဲ့စကားလုံးလည်းဘုရားပြောပြီ။ဒါကြောင့် तू နဲ့ပဲအစာပြုပါ၊ तू နဲ့ပဲအဆုံးသွားပါ။ပြန်ပြောမယ်နော်။နောက်ဒီမှာဘာပြောလဲ तू နဲ့ပဲအစာပြုပါ၊ तू နဲ့ပဲအဆုံးသတ်ပါသူနဲ့ပဲအစာပြုပါသူနဲ့ပဲအဆုံးသတ်ပါကျွန်တော်တို့ဘုရားစကားမပြောဘူးလားပြောပါတယ်ပြောတယ်ဘာကြောင့်မလို့လဲဒီနေ့ပြီးခဲ့တဲ့เนาะအခု Biden administration ကြောင့်အ ਨੇ လေးပဲပြောမယ်အများကြီးပြောရင်အများကြီးပြောစရာရှိတယ်เนาะဒါမဲ့เนาะအခုတလောလေးမှာဘာဖြစ်သွားလဲဆိုတော့ဒီမှာဆိုတော့ Joe Biden က Easter Sunday နေ့တော့ကသူကနှုတ်ဆက်ပါတယ်เนาะဒါကတော့သူကိုယ်တိုင်ရေးတာတော့မဟုတ်ပေမဲ့ဒါကတော့ Imperial ရဲ့ထုတ်ပြန်စာမှာတော့ဒါ ခရစ်တော်ရဲ့ရှင်ပြန်ထမြောက်ခြင်းကို celebrate လုပ်တယ်ဆိုတဲ့အကြောင်းကိုရေးတယ်။ဒါပေမဲ့ one year ကိုကောင်းတာနောက်တစ်ခုဖြစ်တယ်။အဲ့ဒီ31 March လ2024ကဘာနေ့လဲသူတို့ကသတ်မှတ်လိုက်လဲဆိုတော့အဲ့ဒီနေ့ကိုဘာနေ့ဖြစ်သတ်မှတ်လိုက်လဲဆိုတော့ Transgender Day of Visibility လိင်ပြောင်းနေရဲ့နေ့ဖြစ်လဲသတ်မှတ်လိုက်တဲ့နေ့ဖြစ်တယ်။ဆိုတော့အမေရိကမှာဒီအဲ့ဒီနေ့ကနေ့ထူးနေ့မြတ်ခရစ်တော်ရဲ့ရှင်ပြန်ထမြောက်တဲ့နေ့နဲ့တွားကြတာပေါ့နော်။ဒါကတော့ Easter ကတော့နှစ်တိုင်းမတူဘူး။ဒါပေမဲ့ဒီနှစ်မှာထူးခြားတယ်။အဲ့ဒီနေ့မှာပဲအိမ်ဖြူတော်ကဘာနေ့ဖြစ်သတ်မှတ်လိုက်လဲ။လိင်ပြောင်းပေါ့ Transgender ဆိုတာယောက်ျားကနေမိန်းမပြောင်းတာမိန်းမကနေယောက်ျားပြောင်းတာအဲ့ဒီနေ့အဲ့ဒီလူတွေအတွက် Visibility ဆိုတာသူတို့အတွက်အထိမ်းမှတ်နေပေါ့သတ်မှတ်ပေးလိုက်တဲ့နေ့ဖြစ်တယ်။အမေရိကဘာဖြစ်သွားလဲ။အိုးအမေရိကဒီအကြောင်းအရာနဲ့အများကြီးဒီ article မှာဆိုရင်ပြောထားတာရှိတာပေါ့နော်။ဆိုတော့ Mike Johnson တို့ဆိုရင်လည်းပြောတာရှိတယ်ဒါပေမဲ့ကျွန်တော်တို့ဒီနေ့ Pastor Billy Graham ရဲ့သား Franklin Graham ဘာရေးလဲ President Biden has declared tomorrow Easter Sunday ကို Transgender Day of Visibility This once again shows ရဘာပြတာလဲဆိုတော့ Biden နဲ့အစိုးရဒီရဲ့ Biden အစိုးရအဖွဲ့ကဖျားပေါ်မှာလေးစားခြင်းကိုလုံးဝကိုမရှိခြင်းကိုပြတယ်နောက်ပြီးရင်ခရစ်ယာန်တွေရဲ့အတွက်အင်မတန်မှအရေးကြီးတဲ့နော် 2 billion တန်း 2000 လောက်ရှိတဲ့ခရစ်ယာန်တွေအားလုံးကိုစော်ကားလိုက်တာနဲ့တူတယ်ဆိုတဲ့အကြောင်းအရာတွေများစွာဒီနေ့မှာဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ပေါ်လာတယ်။ဒါကြောင့်မလို့ဒီ Biden အစိုးရရဲ့လုပ်ရက်တော်တော်များများကအင်မတန်မှခက်ခဲတာကိုတွေ့ရတယ်။နော်ဒါပေမဲ့အဲ့ဒီ theme မှာဒါကတော့သူတို့ဖက်ကဖြစ်ရှင်းတာကတော့မဟုတ်ဘူး။အဲ့ဒီဒီ March လ31ကဒါလိန်ပြောင်းနေအတွက်တတ်မှတ်ထားတယ်ဒါဆိုရင်ဒီ6လပိုင်းเนาะ June က Prime Month လीเนาะအဲ့ဒီလိန်ပြောင်းနေကလိန်တူတွေရောအကုန်လုံးဒီရဲ့ဂေးနေ့အဖြစ်ကိုတတ်မှတ်ထားပြီးသားတစ်လလုံးအဲ့ဒါမလုံလောက်သေးဘူးအခုတတ်မှတ်တယ်နောက်တခြားနေ့တွေရှိတယ် Lesbian Day တို့ Gay Day တို့အဲ့ဒါတွေအားလုံးကို American အစိုးရလက်တော်အစိုးရကအရန်ကိုအားပေးပြီးတော့ကြိုဆိုတာတွေ့ရတယ်ဒါကဖရားရဲ့အမျက်တော်ကိုနှိုးဆွတာဖြစ်တယ်လို့တမန်တရားကနေလမ်းလွဲသွားပြီဆိုတဲ့အရာကိုကြီးမားစွာပြနေတဲ့အရာဖြစ်တယ်။အဲကြောင့်အမေရိကအတွက်ဖရားရဲ့ warning ရှိတယ်။ဖရားရဲ့ warning ရှိတယ်။အဲ့ဒီတစ်ခုတည်းပဲလားမဟုတ်ဘူး။ဒီတလောလေးမှာအင်မတန်မှထူးခြားတဲ့အဖြစ်အပျက်တစ်ခုလည်းကျွန်တော်ပြချင်သေးတယ်။နော်ကျွန်တော်အမြဲတမ်းပြောတဲ့အရာရှိတယ်။အဲ့ဒါပါလဲဆိုတော့ကပ္ပဦးကျန်7နှစ်ထဲမှာအာဗြဟံကိုဖရားဂတိပေးတဲ့အရာရှိတယ်။တင့်ကိုကောင်းကြီးပေးတဲ့သူကိုငါကောင်းကြီးပေးမယ်တင့်ကိုချိန်ဆတဲ့သူကိုငါချိန်ဆမယ်ဆိုတော့ဖခင်ကအမြဲတမ်းသူ့ကိုသူ့လူမျိုးတော်တွေကိုကောင်းကြီးပေးတဲ့သူကျွန်တော်တို့ကိုယုံကြည်သူတွေဖြစ်စေချင်တယ်ဒါပေမဲ့အခုတလောလေးမှာမဖြစ်တယ်လေကျွန်တော်ချက်ပြပေးမယ်အဲ့ဒါဘာဖြစ်လဲဆိုတော့ UN မှာဂါဇာမှာအပြစ်ခိုက်ရက်ကိုရက်ရမယ်ဆိုပြီးတော့UN Security Council လုံခြုံရေးကောင်စီကသူတို့တွေမဲခွဲဆုံးဖြတ်ကြတယ်။ဒါပေမဲ့ US ကပါလို့လဲအဲ့ဒီအပေါ်မှာငင်းပယ်ခြင်းမပြုဘူးတဲ့။ Abstain လုပ်တယ်ဆိုတာသူကဂျားနေလိုက်တာပေါ့။ကိစ္စအဲ့ဒီဂျားနေတဲ့နေလိုက်တဲ့နာယီပိုင်းလေးပဲကြာတဲ့အချိန်မှာဘာဖြစ်သွားလဲသိလား။ Baltimore မှာလေတခါတဲ့အဲ့ဒီရဲ့တဒားယုံကုန်တင်သင်းမောကတိုက်ပလိုက်ရယ်။နာယီပိုင်းမဲ့နော်မကြောက်ဒီနေ့အမေရိကဖျားကိုကြောက်ပါဖျားထန်လှဲ့ပါဖျားရဲ့စီရင်ခြင်းတဲ့ပုံမှာရှိတယ်အမေရိကန်နိုင်ငံဖျားကိုကြောက်ဖို့လိုတယ်ဖျားရဲ့တမာတရားနဲ့ရက်တီလာခဲ့ပြီဒီအချိန်မှာနောက်ကျောင်းပြန်လှဲ့ဖို့အကြောင်းမရှိဘူးဒါပေမဲ့ဒီအရာတွေဖြစ်တဲ့အခါမှာဒါတွေဟာဒါကတိုက်ဆိုင်လို့ပါလူတွေရဲ့ပေါ်ဆမှုလို့ပါပြောပေမဲ့ဒါပေမဲ့မိတ်ဆွေတို့နားလည်လိုက်ပါဒီတလောမှာတားရတိုက်ဆိုင်လွန်းလွန်းလှတယ်လို့ပြောမလားเนาะတိုက်ဆိုင်မှုကကွတ်တီကိုဖြစ်နေတာဆိုတော့ဒီအကြောင်းအရာ ਨੇ ပတ်သက်ပြီးတော့ဆရာကြီးတယောက်ကစာအုပ်တုပ်ထုတ်ထားတယ်အစ္စရေးကိုတခုခုလှုပ်လိုက်တဲ့နေ့မှာအဲ့ဒီနိုင်ငံကအထူးသဖြင့်အမေရိကန်နိုင်ငံကတခုခုဖြစ်လေရှိတယ်ဆိုတဲ့ဟာကိုသူမှတ်တမ်းတင်ထားတဲ့စာအုပ်တုပ်ရှိတယ်ကြောက်ဖို့တော့ကောင်းတယ်ဖတ်ကြည့်တဲ့အခါမှာကပ္ပဦးချန်စနေရှိတယ်ဆိုတော့ อิสราเอลพยาพยาเนี่ยตั้วเยล่ะตรุเลุ่ยก็มันเยล่ะไม่มั่นหมาวเนาะตรุเลุ่ยไม่มั่นหมาวดาเมกาวจีไม่ผิดเป๋เนี่ยสั่นจินน่ะผิดเด้ดาเมดีนอกซงดีอิสราเอลโดนคัดแม้ดี resolution ဆိုရဲဆုံးဖြတ်ချက်ကဘာပါနေလဲဆိုတော့ဘာပါတယ်ဆိုတာကဘာမပါဘူးလဲဆိုတော့ Hamas တီဖန်စီထားတဲ့တုံ့ပန်းတွေကိုလွတ်ပေးရမယ်ဆိုတဲ့အချက်မပါဘဲနဲ့စစ်အပြစ်ခတ်ရက်ကိုရက်ရမယ်အသေးချေများလို့ ਨੇ ရက်ရမယ်စသဖြင့်ဒီလိုပြောတဲ့ခါမှာတကယ်တော့ Israel ကိုဖိအားပေးရမယ်စာ Hamas ကိုဖိအားပေးရမှာ Hamas မင်းတို့လွတ်ဟုတ်တယ်လွတ်အကုန်လွတ်မလွတ်ဘူးဆိုရင်တော့မင်းတို့တိုက်ခိုက်ခံရမယ်။ဒါမျိုးသာဖိအားပေးကြည့်။ဒီစစ်ပွဲကပြီးသွားတာကြာပြီ။ Israel ကလည်းပြောပါတယ်။ငါတို့ဖမ်းထားတဲ့သူတွေအကုန်လုံးပြန်လွတ်ပေးတယောက်မကျန်။ပြီးသွားမယ်။အဲ့ဒါတွေကြတော့ဖမ်းခွင့်ပြုတယ်။ပိုဆိုးရာကနိုင်ငံတကာမှာအကြမ်းဖက်အဖွဲ့ Hamas ကိုထောက်ခံတဲ့ Pro Hamas ကပုံများနေတယ်။အော်ဘူကောင်းတယ်။ Pro Hamas Government တွေပုံများနေတယ်။ Jerusalem မြို့တစ်ဖက်မှာစန့်ကျင်မယ်လေ။တော့ယေရုရှလင်မြို့တစ်ဖက်မှာကျွန်တော်မနေပါနဲ့ဟုတ်တယ်ကျွန်တော်တို့အနေနဲ့ဂျူးတွေကိုကြည့်မယ်အစ္စရေးတွေကိုကြည့်မယ်ဆိုရင်တို့ဘုရားနဲ့မသွားအောင်တို့ဘုရားကိုမသိသေးဘူးတတော်များများနော်ရာခိုင်နှုန်းအများကြီးကမသိသေးဘူးဒါဘုရားရဲ့အကြံစီလည်းဟုတ်တယ်လို့တို့တရက်ထဲမှာအကုန်ပြောင်းလဲမယ်ဆိုရဲစံပိုက်လည်းရှိတယ်နောက်ဆုံးသခင်ပြန်လာတဲ့အခါမှာငါတို့ထိုးပေါက်ခဲ့တော်သူတဲ့နန်ချက်တွေလက်ရတွေတွေ့တော့ဟာဒါငါတို့ထိုးပေါက်ခဲ့တဲ့တယောက်ပဲတဲ့သူတို့တွေ့မဲ့ချင်းရှိတယ်။နောက်ပြီးရင်သသိန်း4,000တော့ဂျူးအင်္ဂလိပ်စီယာတွေဟောပြောမဲ့ချင်းတွေရှိအောင်မယ်။ဒါသူတို့အချင်းရှိတယ်။ဒါသူတို့ကျွန်တော်တို့နဲ့မဆိုင်။ဒါပေမဲ့ကျွန်တော်တို့နဲ့ဆိုင်တာကကောင်းကြီးဖြစ်ဖို့ပဲ။အမင်္ဂလာဖြစ်ဖို့မဟုတ်ဘူး။ဘာကြောင့်လဲ။တင်းကိုချိန်ဆဲတော့သူချိန်ဆဲမယ်။ကျွန်တော်တစ်ခေါက်ပြောပြပါရစေ။တူရကီ MP ပေါ့နော် Member of Parliament ဆိုတာလွတ်တော်အမတ်တယောက်။ Israel ကိုကြီးကျယ်ချိန်ဆဲနေချိန်ဆဲရင်တန်းလန့်နဲ့လဲသေးသွား။ဆိုတော့ဖះကအချိန်တိုင်းမှာတော့သူ့ကိုပြောနေတဲ့အရာတွေကိုမစီရင်ပေမဲ့တချို့အရာလေးတွေကျွန်တော်တို့ကိုစိုင်းလေးတွေနဲ့လက္ခဏာလေးတွေပြတဲ့အချိန်ရှိတယ်။ဒါကြောင့်မလို့ကျွန်တော်တို့ဒီပို့လို့တယ်။ခုတလောမှာ American နဲ့ Israel ဒီရဲ့ကိစ္စပေါ့နော်။အခုဒီ UN ရဲ့ဆုံးဖြတ်ချက်ပေါ်မှာ America ကဗီဒီယိုအာဏာနဲ့ဗီဒီယိုမလုပ်ဘူးပေါ့နော်။ပယ်ချတာမျိုးမလုပ်တဲ့အတွက်ကြောင့်မလို့တဲ့။ဒီနောက်ပိုင်းမှာမဖြစ်သွားလဲဆိုတော့Israel နဲ့ American ဂျားထဲမှာတင်းမာမှုတွေရှိတယ်။ Benjamin Netanyahu ကသူ delegate ဆိုတာတော့ကိုယ်စားလှည့်ပြီးတော့ America ကိုသွားမဲ့အစီအစဉ်တွေပါဖြတ်ပလိုက်တာ။ဆိုတော့ America နဲ့ Israel ကအမြဲတမ်းတွဲနေရမှာခွဲလို့မရဘူး။ဘာကြောင့်လဲဆိုတော့မဟာမိတ်နိုင်ငံဖြစ်တယ်လို့တစ်ချိန်တည်းမှာပဲ Israel ရှိနေခြင်းကအရှိအလေပိုင်းမှာ America အတွက်အမတားမှာကောင်းတဲ့အချက်လေးဖြစ်တယ်ဆိုတော့ဒီအရာတွေကိုမလုပ်တော့တဲ့နောက်ပိုင်းမှာတော့เนาะဒီရဲ့ article ကိုဖတ်ကြည့်မယ်ဆိုရင်တော့အများကြီးသူတို့ကြားထဲမှာတင်းမာမှုတွေရှိတယ်ဆိုတာကိုတွေ့ရတယ်အဲ့တော့ဒါလေးကိုကျွန်တော်တို့နားလည်ရမယ်ဒါပေမဲ့အဲ့ဒီထက်ကျွန်တော်အရေးကြီးတဲ့အရာလေးတခုဒီကနေ့မှာပြောချင်သေးတယ်ဆိုတော့အခုကျွန်တော်တို့နားလည်ဖို့တခုကပါလဲဆိုတော့အမေရိကကိုဖျား warning ပေးတာရှိတယ်လို့အမေရိကရဲ့Israel ဖက်မှာယက်တီချက်ကလည်းတဖြည်းဖြည်းလေတံပြောင်းလာတယ်။လေတံပြောင်းလာတယ်။အထူးသဖြင့် Kamala Harris เนาะဆိုတော့ဘလို့အမျိုးသမီးကဒုတမနာဖြစ်သွားလဲတော့မသိဘူး။ဆိုတော့အရေးချင်းသူလှုပ်ရမယ့်ဟာတွေဘာမှမလုပ်ဘူး။ဒီခိုးဝင်နေတဲ့ပေါ့နော်ဒီ American Nature မှာခိုးဝင်နေတဲ့သူတွေကိုကင်တွယ်ဖို့သူ့ကိုတာဝန်ပေးထားတာ။အဲ့ဒီအရာတစ်ခုမှသူမလုပ်ပဲနဲ့။ဘာပြောလဲဆိုရင် Israel ကယက်ကိုယက်ရမယ်။မယက်ရင်ကြီးမားတဲ့အကျိုးဆက်တွေခံရမယ်။သူ့စကလုံးတွေပြောပြတာပါ။သုံးတဲ့စကလုံးတွေ။ပြီးရင်အဲဒီဒီမိုကရက်ရဲ့လွှတ်တော်အမတ်တယောက်ကပြောလဲဆိုတော့ Israel မှာရွေးကောက်ပွဲပြန်လုပ်ရမယ်။သူနဲ့ပါဆိုင်လဲ။ Israel က Sovereign Nation လို့ခေါ်တယ်။အချုပ်အခြာအာဏာရှိတဲ့နိုင်ငံ။အချုပ်အခြာအာဏာရှိတဲ့နိုင်ငံဆိုသူများရဲ့လက်အောက်မဟုတ်တဲ့အတွက်သူတို့လှုပ်ချင်တာ၊သူတို့ပြောချင်တာ၊သူတို့ဖြစ်ချင်တာလှုပ်ခိုင်းလို့မရဘူး။ဒါနိုင်ငံဖြစ်တယ်။နိုင်ငံဖြစ်တဲ့အခါမှာသူတို့ကအကြံပေးလို့ပဲရတယ်သူတို့ဖြစ်ချင်းနဲ့ရတယ်အခုကအေးငါတို့မင်းကိုထောက်ပံ့နေတယ်ကူညီနေတယ်စစ်လက်နက်တွေပေးနေတယ်အေးဒါပေမဲ့ငါတို့ပြောတဲ့အတိုင်းလုပ်မလုပ်လို့ရတော့အဲ့လိုလုပ်လို့မရအောင်လေနော်မဟာမိတ်မပီတာအောင်ဒီရဲ့နောက်ပိုင်းမှာတော့ဖခင်ရဲ့စီရင်ခြင်းများစွာရှိမယ်ဆိုတော့သိရတယ်ဒီတလောလေးမှာမနေရပဲပေါ့နော် ဖြစ်တဲ့ဖြစ်ပျက်လေးရှိတယ်အဲ့ဒါမပြောခင်မှာကျွန်တော်တို့ဖခင်ကတခါလေးမှာကျွန်တော်တို့ကိုအချိန်ပေးတတ်တယ်ဒါကိုကျွန်တော်ဘယ်လိုနားလဲစေချင်လဲဆိုတော့ကျွန်တော်ပြောရဲဒုတိယချက် God is patient ဖခင်စိတ်ရှိတဲ့ဖခင်ဖြစ်တယ်အင်မတန်မှစိတ်ရှိတာတခါလေးမှာကျွန်တော်တို့တွေဖခင်စိတ်ရှိလုံးလုံးကျွန်တော်တို့စိတ်မရှိတော့ဘူးเนาะဖခင်ရဲ့စိတ်ရှိလွန်းလာတယ်စိတ်မရှိတော့ဘာကြောင့်ဖခင်စိတ်ရှိတာလဲကျမ်းပိုက်ကျမ်းစာထဲမှာရှင်းလင်းစွာကျွန်တော်တို့ကိုပြောပြထားတယ်နှစ်ပေခန်းကြီး3အငယ်89ရှင်ပေတရုဩဝါဒစာဒုတိယဆောင်ခန်းကြီး3အငယ်89မှာဒီလိုပြောတယ်ချစ်သူတို့ထာဝရဘုရားမှာကာလတရက်သည်အနှစ်တစ်ထောင်ကဲ့သို့၎င်းအနှစ်တစ်ထောင်သည်တရက်ကဲ့သို့၎င်းဖြစ်သည့်အရာကိုမမေ့လျော့ကြနဲ့တဲ့ဘုရားရဲ့နဲ့ကျွန်တော်နေမတူဘုရားအတွက်ကတရက်ပဲဒါပေမဲ့လူအတွက်ကနှစ်တစ်ထောင်အဲ့လိုကြားတယ်တဲ့လူအချို့တို့သည်တဲ့နှင်းချင်းကိုမှတ်သည့်အတိုင်းဖျားသခင်ဒီဂတိတော်အရာမှာနှီးတော်မမူတဲ့ဖျားဂတိမနှီးပါဘူးဖျားပြောတဲ့ဟာဖျားလှုပ်ပါလိမ့်မယ်ဒါမဲ့ဘာကြောင့်မလှုပ်တာလဲချက်ချင်းဘာကြောင့်ဖျားမလှုပ်တာလဲဘာကြောင့်ဖျားစိတ်ရှိတာဒီမှာကြည့်ငါတို့တွေအဘယ်သူမှမပျက်စီးပဲရှိသမျှတို့ဒီနောင်တရစေခြင်းကအလိုတော်ရှိ၍ငါတို့ကိုသီးခံတော်မူ၏အာမင်အာမင်ဒါသိကြီးမာတဲ့အချက်အရေးကြီးတဲ့အချက်အိုးလွန်ခဲ့တဲ့15နှစ်လောက်ကသာသခင်လာသွားမယ်ဆိုကျွန်တော်တို့ကောင်းကင်ရောက်ဖို့ကယ်တင်ခြင်းနဲ့မှရှိဖို့အချိန်မရှိဘူးเนาะအခုဖခင်စိတ်ရှိနေတာလေသင်တော်ကျွန်တော်တို့တချို့ကပြောတယ်ဘာမှလဲမင်းတို့ပြောတော့သခင်လာတော့မယ်ဆိုပြန်ပြောလိုက်ပါသင်မပြောင်းလဲသေးလို့เนาะလူတယောက်ပြောတယ်ဆရာရည်တက်တက်နဲ့ဆရာဘာမှလဲသခင်လာတော့မယ်ဆရာ rapture ဘာမှလဲဆရာ rapture မလာသေးဘူးလားအေးမင်းမပြောင်းလဲသေးလို့မလာသေးဘူးမင်းပြောင်းလဲဖို့ဖခင်စောင့်နေတယ်ပြောင်းလဲလာစေချင်လားပြောင်းလဲပါ။ပြောင်းလဲခြင်းတန်ပြီ။အဲကြောင့်2015တုန်းကလေတနိုင်ငံလုံးမြန်မာတွေကိုဖျားသတိပေးတယ်။စိုင်းဘုတ်အနီနဲ့ပေါ်လာဟုတ်မလား။ပြောင်းလဲခြင်းတန်ပြီတဲ့။ပြောင်းလဲခြင်းတန်ပြီ။အဲ့ဒါသင်ကိုပြောနေတာ။သင်ဝိညာဉ်ရေးကပြောင်းလဲဖို့။အဲကြောင့်ဝန်ခံပါအောင်ပြောင်းလဲခြင်းတန်ပြီလို့။ပြောင်းလဲပါ။ဖျားကဂတိတော်အရာမှမနေဘူး။ဒါမဲ့ကျွန်တော်တို့ကိုစိတ်ရှိစွာနဲ့ကြည်တယ်ဆိုတာလူတယောက်ကိုမှမပြတ်စည်းစေချင်ဘူး။ဒါဆိုကျွန်တော်တို့ဘာလုပ်ရမလဲ။โอ้พี่อ่ะเกเรจินตะเรนสกาก็ပြောရမှာဒီအချိန်ပြီးတာကျေးဇူးတင်တယ်ကျွန်တော်မာရနတာဖီးအမြန်ကြွလာဖို့မျှော်လင့်တယ်မလာသေးသေးရတော့ကျွန်တော်အေဝံဂေလိစကားပြောနေဖို့ပဲခရစ်တော်ရဲ့မေတ္တာနဲ့เกเรจินနဲ့စီရင်ခြင်းအကြောင်းပြောနေဖို့ပဲဒါကြောင့်နားလဲပါနားလဲပါဒီနေ့ပြည့်ရပြုတဲ့ခရိယန်တွေထဲမှာသင်မပါပါစေနဲ့ပြည့်ရပြုပြီးကိုယ့်ဟာကိုယ်တခါလေးမှာ scholar လို့လို့ theologian လို့လို့ဟိုတရားကဘာပြောမှားပြီဒီတရားကဘာပြောမှားပြီအဲ့ဒါတွေလိုက်ပြီးတော့ရေးပြီးလုပ်နေတဲ့အစင်ကနေတင်းကြောင့်ဘယ်နှယောက်လူပြောင်းလဲပြီလဲမိကုံကအယောက်တရားလားအယောက်တစ်ထောင်တယောက်ငါးယောက်ဘယ်လောက်ပြောင်းလဲပြီလဲအဲ့ဒါပို့ဖရားကြည့်တယ်နော်ဟိုတရားကဘာဟောလိုက်ပြန်ပြီဒီတရားကဘာဟောလိုက်ပြန်ပြီအဲ့ဒါစိတ်ဝင်စားအောင်ဘာစိတ်ဝင်စားလဲဖရားမင်းဘာဟောတယ်လဲဒါကြောင့်ကျွန်တော်တို့တွေပြောင်းလဲရမယ့်ချိန်ဖြစ်တယ်အာမင်။ဒါကြောင့်ဖခင်ကစိတ်ရှိတယ်။ဘယ်လောက်စိတ်ရှိလဲ။အမေရိကမှာစကလုံးလေးတစ်လုံးရေးဖို့ခုနှစ်နှစ်ကြာသွားတယ်။ခုနှစ်နှစ်ကြာတယ်။အမေရိကန်ပြည်ထောင်စုပေါ်မှာဖခင်တအားစိတ်ရှိတယ်။ဘာကြောင့်လဲ။ရှေးဘူဘီရဲ့ယုံကြည်ခြင်းကိုဖခင်အောက်မေ့တာလေ။ဘူဘီရဲ့ယုံကြည်ခြင်းကိုဖခင်အတိမှတ်ပေးတာ။အားလုံးကျွန်တော်တို့ကတစ်ခါလေကြာတော်သေးတာပေါ့နော်ကျွန်တော်တို့ဖခင်မဟုတ်လို့ဟလား။ဖခင်ဟုတ်ရင်စီရင်ပြီးသွားပြီ။ဟောပြောတာနဲ့နည်းနည်းပြောတာနဲ့တစ်ခါလေမီးနဲ့စီရင်လိုက်မယ်ဟုတ်လားရေနဲ့လှုပ်လိုက်မယ်တော့ဖခင်ကအများကြီးစိတ်ရှည်တယ်အများကြီးစိတ်ရှည်တယ်ကျွန်တော်တို့နည်းနည်းလေးသတိထားရမယ့်အရာလေးတွေသတိပေးချက်တွေနဲ့လှုပ်ရှားချက်တွေပေါ်လာလိမ့်မယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဖခင်ကစိတ်ရှည်တယ်စကလုံးလေးတစ်လုံးတော့မှခုနှစ်နှစ်ကြာတယ်ဒါမဲ့တည်ထားပါအဲ့ဒီရဲ့ဖခင်စိတ်ရှည်တဲ့စောင့်တဲ့ဂျေဇုတော်ကာလပြီးတော့မယ်နော်ဂျေဇုတော်ကာလကုန်တော့မယ်နော်ခေါင်းမမာတော့နဲ့နှလုံးသားတွေမမာတော့နဲ့နှုတ်ပတ်တော်ကြာတိုင်းပြန်ခုန်ထွက်သွားတဲ့လမ်းမြေမဖြစ်ပါစေနဲ့မြေစီနှိမ့်နဲ့ကြောက်ပေါ်တဲ့အမြင့်မဆွဲနိုင်တဲ့မြေမဖြစ်ပါစေနဲ့လောကအရာတွေဆိုရင်ဒါမှမဟုတ်ရင်စီးစိမ်ချမ်းသာခြင်းနောက်လိုက်ပြီးတော့စူးပင်ကဲ့သို့သောနှလုံးသားနှုတ်ပတ်တော်မကြည်ပွားနိုင်တဲ့အသက်တာလည်းမဖြစ်ပါစေနဲ့ကောင်းသောမြေမှာကြာတဲ့မျိုးစိတ်ဖြစ်ဖို့ဘုရားရှင်သင်ကိုပို့ဆောင်ပါစေအာမင်အာမင်အကြောင်းဖခင်ကကျွန်တော်တို့ကိုစိတ်ရှည်တဲ့ဖခင်ဖြစ်တယ်။အမေဒီတလောလေးထဲမှာအရန်ကိုဟော့သွားတဲ့သတင်းတစ်ခုနဲ့ အရှိအလေပိုင်းမှာပေါ့နော်အရှိအလေပိုင်းမှာနည်းနည်းလေးဟိုးလေးတစ်ကြော်ဖြစ်သွားပြီးတော့တုန်လှုပ်သွားတဲ့သတင်းတစ်ခုရှိတယ်အဲ့ဒီသတင်းအရေးကြီးတယ်နော်ကျွန်တော်ဒါလေးနဲ့ပြီးရင်ကျွန်တော်တို့နောက်ဆုံးချက်လေးနဲ့နော်ဒီနှစ်ခုပြောပြီးကျွန်တော်ဆုံးသတ်မယ်အဲ့ဒါဘာလဲဆိုတော့ Syria Damascus မြို့မှာရှိတယ် Iran ကောင်စစ်ဝင်ရုံးပေါ့နော် Consulate ဆိုတာတော့ကောင်စစ်ဝင်ရုံးကို Israel ကအလတ်လို့တုံထားရဆို Israel ဝင်လည်းမခံဘူးညင်လည်းမညင်ဘူးဒါ Israel ရဲ့ထုံးစံပေါ့ဒါပေမဲ့တိုက်လေရဲ့နစီးနဲ့အတိအကျကိုပြစ်ထည့်ပလိုက်တယ်အဲ့ဒီမှာကောင်စစ်ဝင်ရုံးကိုဒါ Damascus နော် Syria နိုင်ငံ Iran မှာမဟုတ်ဘူးနော် Iran ရဲ့ကောင်စစ်ဝင်ရုံးကိုပြစ်ထည့်ပလိုက်တာအဲ့ဒီမှာဒီမှာကြည့်ပါဦးလုံးဝအဆောင်တစ်ခုလုံးပျက်စီးသွားတာဆိုတော့အဲ့ဒီပျက်စီးသွားတဲ့ခါမှာဘသူထေသွားလဲဆိုတော့ဒီမှာဒီပုဂ္ဂိုလ်ဒါကဘသူလဲဆိုတော့ IRGC ဆိုတာ Islamic တော်လှန်ရေးအဆောင်တပ်ဖွဲ့ဆိုတာအီရန်ရဲ့အထူးတပ်ဖွဲ့ပေါ့အီရန်ခေါင်းဆောင်ကြီးရှိတယ်เนาะခါမာနီရဲ့တကယ်လက်ဆွဲတပ်လုံးဝတခြားစစ်တပ်တွေထက်တောင်သူတို့ကပိုပြီးယာထုရှိတဲ့အာဏာရှိတယ်သူတို့ကဘာတွေလုပ်လို့ရှိလဲဆိုတော့တကပါလုံးမှာဘယ်နေရာမှာအကြမ်းဖက်ရမလဲသူတို့အဲ့ဓာတွေကိုပဲလုပ်နေတဲ့အဖွဲ့ဒါကိုအမေရိကကသူတို့အဖွဲ့ကိုအကြမ်းဖက်အဖွဲ့လို့သတ်မှတ်ထားတာနော်ဒီပုဂ္ဂိုလ်ဒါတော်တော်လေးယာထုကြီးတဲ့ Most Senior Iranian နဲ့ Senior တော်တော်ကြတဲ့ဗိုလ်ချုပ်ကြီးတယောက်ပါဝင်တခြား9ယောက်တခါတည်းပွဲချင်းပြီးသွားတယ်ဆိုတော့အခုကဘာဖြစ်သွားနိုင်လဲအီရန်ကတော့ချက်ချင်းပြောလိုက်တယ်ဒါကတော့ Israel ရဲ့လက်ချက်ဖြစ်တယ်တဲ့နော်ဒီဖက်ဘေးကအဆောက်အုံလေးရကြတော့တန်ယုံတော့တန်ယုံကတစ်ချက်လေးမှမထီဘူးဒါပေမဲ့တန်ယုံဘေးကကောင်စစ်ဝင်ယုံအဲ့ဒီမှာလျှို့ဝှက်မီတင်လုပ်နေတဲ့အချိန်လျှို့ဝှက်စည်းဝေးလုပ်နေတဲ့အချိန်မှာဒုံးကျည်နယ်စော်ထဲလိုက်တာတခါတည်း9ယောက်เนาะ9ယောက်ဆိုတော့အားလုံး10ယောက်တခါတည်းပွဲချင်းပြီးသွားတယ်ဆိုတော့ဒီအဖြစ်ပြက်နောက်မှာမဖြစ်မဲ့တယ်လေအီရန်ကတော့အမတန်မှတော်သားထွက်ပြီးတော့မင်းတို့ Israel ရဲ့တန်ယုံအားလုံးကိုလည်းကြည်ထားပါတဲ့ဆိုတော့အခုချိန်မှာဘာဆက်ဖြစ်နိုင်လဲအခုကျွန်တော်တို့မျှော်လင့်နေတဲ့စစ်ပွဲရှိတယ်ဒီ program ကိုအများအားကြည့်နေတဲ့သူတွေဆိုရင်သိလိမ့်မယ်ရေစကြည်လာ38နဲ့39စစ်ပွဲနော်ဒါဂေါကဤမှာဂေါကစစ်ပွဲဆိုတာ Israel ကိုဝင်တိုက်မဲ့စစ်ပွဲတခုရှိတယ်ဘယ်သူဦးဆောင်မလဲ Russia ဦးဆောင်မယ် Iran ဦးဆောင်မယ် Turkey ဦးဆောင်မယ်ပြန်တခြား Islamic နိုင်ငံတွေပါသေးတယ်အဲ့ဒီနိုင်ငံတွေရေစရီလာ38နဲ့39မှာတိကျပြောထားတဲ့စစ်ပွဲဖြစ်မယ်အဲ့ဒီစစ်ပွဲကတဖြည်းဖြည်းနဲ့နီးလာပြီဆိုတာဘယ်လိုသိလဲဆိုတော့ရုရှားကလည်းအီရန်ဘက်မှာအရင်တော့မရက်တည်ခဲ့ပေမဲ့အခုဆိုရင်ရက်တည်တယ်ဒီမှာကြည့်လိုက်ပါအောင်ခုနဒီအဖြစ်ပြက်ကိုကြည်တာနဲ့ရုရှား strongly condemns Israel attacks ဆိုတာပြင်းပြင်းထန်ထန်ရှုံချတယ်ရှုံချမှာပေါ့အီရန်ကသူ့ရဲ့အခုသူ့အတွက်အင်မတန်မှအရေးကြီးတဲ့မဟာမိတ်ဖြစ်နေတာလေနော်ဆိုယူကရိန်းစစ်ပွဲမှာအီရန်က drone တွေပြင်ဆင်ပေးတယ်ဒုံးကျည်တွေပြင်ဆင်ပေးတယ်ဆိုတော့ဒါမိတ်ဆွေကိုထိလာပြီဆိုတော့အခုချိန်မှာဒါကအင်မတန်မှစောင့်ကြည့်ရမယ်အခုဘာဖြစ်နိုင်လဲဒါတော့ဖြစ်နိုင်ခြေကိုပြောတာဖြစ်တယ်နော်ဒါကျွန်တော်တို့ထင်မြင်ယူဆချက်နဲ့ဖြစ်နိုင်ခြေရှိတဲ့အရာပါလဲဆိုရင်တော့အီရန်ကဒီဟာလက်တုံပြန်လိုက်မယ်သူရဲ့လက်ပါစီတွေအခုဒီ Israel ကိုတိုက်ရိုက်မတိုက်သေးတာက Hezbollah အဖွဲ့တွေရှိနေတယ်မြောက်ပိုင်းမှာသူတို့မှာတိကျချိန်ပြီးပြစ်လို့ရတယ်ဒုံးကျည်တသိန်းခွဲရှိတယ်ဆိုတော့အဲ့ဒါအားလုံးသုံးမယ်ဆိုရင် Israel အတွက်အင်မတန်မှဒုက္ခရောက်နိုင်တယ်အဲ့ဒီအချိန်တွေကိုရောက်သွားနိုင်တယ်ဆိုတော့အခုချိန်မှာဒါဖြစ်လာတော့မလားနောက်ပြီးရင်ဟေရှာယ19ထဲမှာမပြောထားလဲဆိုတော့ဓမ္မသက်မြို့ဟာအပြည့်ရှင်းပလိုက်ဓမ္မသက်မြို့လုံးဝကုန်သွားမယ်ဆိုတဲ့ကြံပိုက်ရှိတယ်ဆိုတော့ဓမ္မသက်မြို့ကိုလည်းတခုခုဖြစ်လာမယ်ဆိုတော့ဒမတ်စကာစီးရီးယားဒမတ်စကာအခုချိန်ထိသူကမြို့တီကလေးကလုံးဝပျက်စီးတာမဖြစ်ဘူးသေးဘူးဆိုတော့တရက်မှာတော့ဖြစ်မယ်ဆိုတော့အဲ့ဒီရဲ့ပြေဆုံးချက်လည်းနီးလာပြီဆိုတဲ့အရာကိုတွေ့ရလိမ့်မယ်ဆိုတော့ဒါကြောင့်မလို့ဒီအရာလေးပြောပြီးတော့ကျွန်တော်ခွန်အားပေးရင်လည်းအဆုံးသတ်ခြင်းနဲ့ဆိုတော့ဒီဖြစ်ပျက်ဒီကျွန်တော်တို့မြင်တွေ့တဲ့အခါမှာကြောက်ဖို့လားကြောက်ဖို့မဟုတ်ဘူးပြင်ဆင်ဖို့ဖြစ်တယ်တစ်ချိန်တည်းမှာပဲဒီအရာလေးတစ်ခုကိုကျွန်တော်တို့နားလည်ဖို့ဖြစ်တယ်အဲ့ဒါပါလဲ the Lord is coming back. သခင်ပြန်လာတော့မယ်။ Maranatha လို့ဝန်ခံပေးပါဦး။ Maranatha. Come Lord Jesus. ကိုရောအမြန်ပြန်လာပါ။ Maranatha. သခင်ပြန်လာတော့မယ်။သင်မျောနေနေမမျောနေနေတာသခင်ပြန်လာမယ့်အချိန်မှာသခင်ကပြန်မယ်။ဘယ်ချိန်လဲမသိဘူး။ကင်းရှုရပြောတယ်ဘယ်သူမှမသိဘူးခမဲတော်တပါးပဲသိတယ်အကြောင်းမလို့ဧပြီလ8ရက်နေ့လာမယ်ဘယ်သူမှမသိဘူးအဲ့လိုပြောတယ်ဆိုရင်နားမထောင်ပါနဲ့မယုံပါနဲ့တခင်ပြန်လာတော့မယ်ဆိုပြီးတော့မျိုးမျိုးလိန်စားနေတဲ့ခရိယန်တွေလည်းအများကြီးရှိတယ်ဆရာတွေလည်းအများကြီးရှိတယ်ဒါပေမဲ့ကျွန်တော်တို့သိဖို့ဟာဒီနေ့တခင်ပြန်လာတော့မယ်ဆိုတဲ့အရာကိုကျွန်တော်တို့ကနားလည်ပြီဆိုရင်ဘာကိုပြောချင်တာလဲဒီနေ့ကျွန်တော်ကဂျန်ပိုင်အနေငယ်နဲ့ပြောပြချင်တယ်ထာဝရဘုရားရဲ့နေ့သခင်ပြန်လာတော့မယ်လို့ပြောတိုင်းမယုံကြည်သူတွေကစိတ်ဝင်စားပြီးတော့တချို့ယုံကြည်သူပါเนาะယုံကြည်သူပါလို့ပြောတဲ့သူတွေဘာပြောလို့ရှိလဲသိလားဒီမှာကျမ်းစာထဲမှာပြောတယ်အဲ့ဒီသူတွေလည်းပါတယ်ဒါပေမဲ့သင်မဖြစ်ပါစေနဲ့နှစ်ပေ3ခန်းကြီး3နဲ့4မှာဒီလိုပြောတယ်ထာဝရဘုရားရဲ့နေ့ရဲ့နဲ့ပတ်သက်ပြီးပြောတယ်ရှိဦးစွာတိမတ်အပ်သောအရာဟုမူကားနောက်ဆုံးသောကာလ၌ပြည့်ရည်ပြည့်တတ်သောသူပြောကြည့်ပါပြည့်ရည်ပြည့်တတ်သောသူသူတို့သည်မိမိတို့တတ်မှတ်ခြင်းအတိုင်းကျင့်နေဆိုသူတို့ဆန္ဒအတိုင်းသူတို့လှုပ်ခြင်းနဲ့ဟာပဲလှုပ်နေတာသခင်ဘုရားကြွလာမီဟူသောဂတိတော်သည်အပင်မှရှိသနည်းသခင်ပြန်လာမယ်ဆိုတော့ဘယ်မှလဲအဲကြောင့် rapture မယုံဘူးလို့ပြောနေကြတာလေ rapture မရှိဘူးတဲ့အဲ့ဒါပဲပြည့်ရည်ပြူရည်သူသခင်ဘုမပြန်လာမယ်ပြောလို့လေဘိုးဘေးများအိပ်ပျော်သည့်နောက်ခတ်သိမ်းသောအရာတို့သည်ဖန်ဆင်းကစဖြစ်မြဲတိုင်းအရင်တိုင်းပဲဖြစ်နေကြပဲလေဒါကြောင့်မလို့ဒီလိုမျိုးသခင်ပြန်လာမဲ့ message ကြီးအောက်မှာငြင်းရန်ပြည့်ရည်ပြူလှောင်ပြောင်နေသူရှိရယ်တခုနားလည်လိုက်ပါနှစ်ပေ3နဲ့4ပြည့်စုံတယ်လို့နားလည်လိုက်ပါဒါကြောင့်သင်အဖြစ်တမန်ကျမ်းစာပြည့်စုံတာမဖြစ်ပါစေနဲ့နော်ဒီလိုမျိုးပြည့်စုံတာမျိုးတော့မဖြစ်ပါစေနဲ့ဒါပေမဲ့တခြားပြည့်စုံတဲ့နီလန်းလည်းရှိသေးတယ်ဒီလိုမျိုးပြည့်စုံတဲ့သူဖြစ်ပါစေတီတူOver as akani ne ange 17 ne 13 ma dilo pyo de. Chao mu ga mingla shi daw myo le ya pyo chi ba au. Mingla shi daw myo le ya bless is hope. Mingla shi de myo le ya ko la kaung chi myet daw phaya thakin ti u daw nga ro ko kae tin daw mu daw a shin thakin yesu i boun te ye daw tin sha paw thon chin ko la kaung nga ro di myo le le. Amen. Ehdi myo le ne the ma ba ba se. Da chao win khan pi ba au. Mingla shi daw myo le ya ko myo le ne.မင်္ဂလာရှိသောမျော်လင့်ရာကိုမျော်လင့်တော်သူများဖြစ်ပါစေ Blessed Hope Jesus ကိုပြောတာအဲ့ဒီမျော်လင့်တဲ့သူတွေကဘလို့မျော်လင့်လဲဖျားမဲ့တရားမဲ့နေခြင်းလောကီတတ်မှတ်ခြင်းကိုပယ်ရှားတယ်တဲ့ဖျားမဲ့တရားမဲ့မနေဘူးလောကီတတ်မှတ်ခြင်းကိုပယ်ရှားပြီးတော့ဘလို့နေလဲယခုဘဝနဲ့အိန္ဒြေစောင့်နေပြောချင်တာမပြောဘူးစားချင်တာမစားဘူးလှုပ်ချင်တာတွေမလုပ်ဘူးအိန္ဒြေစောင့်နေတရားသဖြင့်ကျင့်နေ Cheating မလုပ်ဘူးသူများကိုဖျားဝတ်နိုင်မှွေလျော်တယ်မွေလျော်ရောင်ဆောင်တာမဟုတ်မွေလျော်တယ်ဒီအရာကိုပြုတ်ပြီးတော့တဲ့ငါတို့ကိုဆုံးမသွန်သေးရင်လူပေါင်းတို့ကိုကဲတင်တတ်တော့ဖျားသခင်ဂျေစုတော့ထင်ရှားပေါ်ထွန်းလျက်ရှိ၏ဒီချိန်ပဲမိတ်ဆွေဒါကြောင့်နှစ်ခုတော့ရှိတယ်ပြည့်ရည်ပြုတ်ရဲထဲမှာသင်ပါမလားမင်္ဂလာရှိသောမျှော်လင့်ရာထဲကိုသင်ပါမလားသင်မှာရွေးချယ်ခြင်းရှိတယ်ဒါကြောင့်ဒီနေ့မင်္ဂလာရှိသောမျှော်လင့်ရာမြန်မာ worshipper ဘာတွေသင်နေလဲသင်နေတာသိကြရင်လေဖျားမဲ့တရားမဲ့နေခြင်းကနေလောကီတက်မှတ်ခြင်းတွေပယ်ရှားဖို့ပဲတင်တယ်။ဖျားနဲ့သွာလာဖို့တရံနဲ့အညီအသက်ရှင်ဖို့ပဲတင်ပေးတယ်။ဒီလိုတင်ပေးတာဘာကြောင့်လဲ။ဒီနေ့ဖျားကိုမျှော်လင့်လား။သခင်ပြန်လာမယ့်နေ့ရက်ကိုမျှော်လင့်နေဆိုရင်ဒီနေ့ရှင်ယောဟန်ပြောတဲ့အရာလေးပြောပြီးကျွန်တော်ဆုံးသတ်မယ်။ရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး3တိယော3နှစ်နဲ့3မှာဒီလိုပြောတယ်။ချစ်သူတို့ယခုရင်ငါတို့သည်ဘုရားသခင်သာဖြစ်ကြ၏နောက်မှအဘယ်သို့သောသူဖြစ်မည်ကိုမထင်ရှားသေးသို့တော်လည်းကိုတော်သည်ထင်ရှားပေါ်ထွန်းတော်မူသောအခါအာမင်ကိုတော်ထင်ရှားပေါ်ထွန်းတော်မူသောအခါသခင်ပြန်လာမယ့်နေ့ရှိတယ်ငါတို့သည်ကိုတော်နှင့်တူကြလက်တံအခုချိန်မှာဝမ်းနည်းမယ်ကြေကွဲမယ်ပင်ပန်းမယ်နာကျင်နေမယ်ဒါပေမဲ့သခင်ပြန်လာတဲ့နေ့မှာအဲ့ဒီဟာအားလုံးပြည့်စုံသွားပြီးတော့သခင်ရဲ့ပုံတံအနည်းတူဝိညာဏကိုခန္ဓာရမယ်နေဖြစ်တယ်။အကြောင်းမူကားကိုရောဖြစ်တော်မူသည့်အတိုင်းငါတို့သည်မြင်ရကြလတ္တံ။ကိုရောအတိုင်းပဲဖြစ်သွားမယ်တဲ့။ ထိုးတို့မျောလင့်တော်သူဟာလေလုယာသင်ပါပါစေကျွန်တော်ပါပါစေဒီနေ့ကြည်နေတဲ့သူအယောက်စီတိုင်းပါပါစေအဲ့ဒီထိုးတို့တော်မျောလင့်တော်သူမူကအတူတူကဟိုပိုင်ငယ်3လေးကိုအတူတူကဖတ်ကြည့်အောင်ထင်းနဲ့3ထိုးတို့မျောလင့်တော်သူမူစီကကိုတော်တန့်ရှင်းတော်မူသည်နီးတူကိုတန့်ရှင်းစေတတ် there we go rapture ကိုမျောလင့်နေဆိုရင်လေမဟုတ်တာမပြောဘူးမဟုတ်တာတွေမကြည့်ဘူးမဟုတ်တာတွေမလုပ်တော့ဘူးကိုတော်တန့်ရှင်းတဲ့နီးသူကိုလည်းတန့်ရှင်းစေတဲ့သူတွေဖြစ်တယ်ဒီရဲ့အစီအစဉ်အားဖြင့်သင်ရဲ့လောကမှာစိတ်ပူပန်နေတဲ့အရာမင်္ဂလာရှိတဲ့မျောလင့်ရာကိုမြင်တတ်ဖို့ဒီရဲ့နှုတ်ပတ်တော်အသင်ကိုကောင်းချီးပေးပါစေတဲ့အတွက်ကောင်းကြီးဖြစ်ပါစေ။ဒါမဲ့တချို့တွေဒီဟာကိုဒီအချိန်ပထမအဦးဆုံးချိန်ကြားပြီးတော့ဟာဒါတွေစံစာရှိသလားတခါမှမသိခဲ့ဘူးဘူး။ငါမိယိုးဖလားခရိယံပဲ။ငါအီရီမဆောင်ဘူး။ငါလောကမှာဖျားဝင်နိုင်မှုလျော်တဲ့သူမဟုတ်နေဘူး။ငါအတွက်မျောလင့်ချက်ရှိသေးရဲ့လား။စိုးရိမ်နေမျောလင့်ချက်ရှိတယ်။ဒီကနေ့မှာတင့်ကိုလေအဲ့ဒီမျောလင့်ခြင်းအရှင်နဲ့မိတ်ဆက်ပေးခြင်း ਨੇ သခင်ယေရှုမလာသေးတာခုနကျမ်းပိုက်မှာကျွန်တော်တွေ့တယ်လူသားတိုင်းဘသူမှကိုမပျက်စီးစေခြင်းပဲ ਨੇ ကျွန်တော်တို့ကိုကယ်တင်ခြင်းလို့ဖြစ်တယ်အကြောင်းဒီနေ့ဒီအကြောင်းအရာကိုသင်ကြားရဆိုရင်ကျွန်တော်သင်ကိုအခွင့်အရေးတစ်ခုပေးခြင်း ਨੇ သင်ရဲ့ဘဝသင်ရဲ့အသက်တာသင်တဲ့ဖြစ်တည်မှုတစ်ခုလုံးကိုသခင်ယေရှုရဲ့လက်ထက်အနံ့လို့ရတယ်ဒီနေ့မှာအနံ့ခြင်း ਨੇ ဆိုရင်ကျွန်တော်ဆုတောင်းပေးခြင်း ਨੇယောရှင်ရဲ့ဆူတောင်းချက်ပဲဖြစ်တယ်။ဒါပေမဲ့ဒီရဲ့ဆူတောင်းချက်နဲ့နှလုံးသားအကျွင်းမဲ့နဲ့တဲ့ဆူတောင်းမယ်ဆိုရင်တင့်အတွက်အာမခံချက်ရှိတယ်။သခင်ဘယ်နည်းပြန်လာမလဲ။အိုးဝေးလိုပါသေးတယ်။အမျိုးမျိုးတွက်ချက်ပြီးပြောကောင်းပြောမယ်။ဒါပေမဲ့ကျွန်တော်တို့လုံးဝတေချာပေါက်မပြောနိုင်တာတခုရှိတယ်။ဒီနေ့ညကျွန်တော်အသက်ရှင်အောင်မလား။မနေ့ပြန်တင့်အသက်ရှင်အောင်မလား။မပြောနိုင်ဘူး။ဒါပေမဲ့ကျွန်တော်တို့သေပြီးမှဆုံးဖြတ်လို့မရတဲ့အရာရှိတယ်။အဲ့ဒါကတော့သခင်ပေးတဲ့ထာဝရအသက်ကိုအသက်ရှင်တဲ့အချိန်မှာအပြစ်နောင်တရလျက်ဝန်ခံမှုဖြစ်တယ်။အကြောင်းကိုယ့်ရဲ့အသက်တာသခင်လက်ဝင်၌အနံ့ခြင်းနဲ့ဆိုရင်သခင်ထံအနံ့ပရစေလို့ခေါ်မယ်ရေးပေးပါ။သခင်ထံအနံ့ပရစေကျွန်တော်ဘုသူ့အတွက်ဆုတောင်းပေးနေလဲသိခြင်းနဲ့ဒီနေ့ဟာကယ်တင်ရာနေ့ဖြစ်တယ်။အာဝေးလို့သိတဲ့မနှက်ပြန်တပတ်ကမဆောင်နဲ့တော့ဒီကနေ့ပဲဤနေရာကတည်းကနေဖြစ်တယ်။တင်ကိုဒီနေ့ဖခင်ရဲ့ပြုတဲ့အရာတွေပြောပြီးပြီ။အမေရိကမှာပေါ်သွားတဲ့စကလုံးချက်ချီခတ်။အဲ့ချက်ချီခတ်မြင်တဲ့အခါမှာကျွန်တော်တို့ဆီယမားဘာကြောင့်ချက်ချီခတ်တာလဲ။မြင်တဲ့အခါမှာငါအဖြေမှားနေပါလား။ဒါဆိုငါဘလို့အဖြေမှန်ပါလေ။တမတရားပါလေ။သင်ရှားလိုက်မယ်။တမတရားလေ။ပုဂ္ဂိုလ်ဖြစ်တယ်အဲ့ဒီပုဂ္ဂိုလ်ဟာသခင်ယေရှုခရစ်တော်ဘုရားဖြစ်တယ်သင်ဘာသာကြားဖြစ်ကောင်းဖြစ်လိမ့်မယ်သင်ဓမ္မမိတ်ဆွေဖြစ်ကောင်းဖြစ်လိမ့်မယ်ဒါပေမဲ့သင်ကိုအာမခံချက်ပေးနိုင်တာတရားမဟုတ်ဘူးဘုရားဖြစ်တယ်ကျွန်တော်တို့မှာရှိတာဝိညာဉ်ဝိအထူးဉာဏ်သိခြင်းအထူးသိခြင်းရှိတယ်တရိစ္ဆာန်ဒီမှာအထူးသိခြင်းမရှိဘူးကျွန်တော်တို့ပဲရှိတယ်အဲကြောင့်ဒီရဲ့စကလုံးလေးချက်ချီခံစကလုံးရဲ့အတိတ်ပဲဟာ။နောင်တရပါ။ဆူတောင်းပါ။တမတရားနဲ့သွားပါတဲ့။ယောက်ဒီနေ့ကျွန်တော်တို့သခင်ပြောနေတဲ့အရာကိုကျွန်တော်ကြားပြီးဆိုရင်အထူးတကားကျွန်တော်ဆူတောင်းရအောင်။သခင်ထံအသက်တာကိုပြန်လဲအနံ့ရအောင်။အကြောင်းဒီနေ့ရှင်ရနေမှာရှိတဲ့လူတယောက်ချင်းစီတိုင်းကျွန်တော်တို့ဒီအရာကိုပြန်ကြည့်မိတဲ့သူတွေလဲဆူတောင်းပါ။ရှင်ရနေမှာသင်ကိုသခင်သိချစ်တယ်သခင်ပြန်လာမယ်နေ့တိတ်နီးနေပြီသခင်ပြန်လာခြင်းချီဆောင်ခြင်းမှာသင်နဲ့ကျွန်တော်အထူးတကားအာမခံချက်ရထားဖို့လိုတယ်အဲ့ဒီအာမခံချက်ကလောကတိုင်းတရားဖြစ်တယ်ဒါကြောင့်ယေရှုဖြစ်ရကျွန်တော်နောက်ကလိုက်ဆိုပေးပါသခင်ယေရှုခရစ်တော်ဘုရားကိုရောသည်တမန်တော်လန်ခီအသက်ဖြစ်ကြောင်းကိုဒီကနေ့သိရပါပြီကျွန်တော်အဖြစ်အားလုံးအတွက်နောင်တရလျက်ဝင်ချတောင်းပန်ပါれဘဝမှာပြည့်စုံသောအရှင်ကိုဒီကနေ့မှာယုံကြည်ပါれကျွန်ုပ်ဘဝကိုအုပ်ဆိုးပါကိုရောရဲ့ဝိညာဉ်အားဖြင့်ကျွန်ုပ်ဘဝကိုပြည့်စေပါ လဝါကတိုင်ပေါ်မှာသခင်ယေရှုရဲ့အသေးခံခြင်းအသွေးသွန်လောင်ခြင်းမြုပ်နှံခြင်းနဲ့ထမြောက်ခြင်းဟာကျွန်ုပ်ရဲ့အတွက်ဖြစ်ကြောင်းဒီကနေ့မှာဝန်ခံပါတယ်သခင်နဲ့မိသားအရဖွဲ့လို့ပါတယ်ကျွန်ုပ်ဘဝကိုဒီကနေ့ကစပြီးလမ်းပြပူဆောင်ပါသခင်ယေရှုနာမ၌ဆုတောင်းပါ၏အာမင်အာမင်သင်ဒီရဲ့ဆုတောင်းချက်ကိုတောင်းတယ်နောက်တိုင်းရတယ်ဆိုရင်ယောမ19မှာပြောတယ်သခင်ယေရှုကိုယုံကြည်ပြီးတော့ခရစ်တော်ကိုဘုရားကရှင်ပြန်ထမြောက်တယ်ဆိုရရအောင်စိတ်နှလုံးသားထဲမှာအကျွမ်းမဲ့ယုံကြည်ပြီးနှုတ်နဲ့ဝန်ခံရင်ကယ်တင်ခြင်းရတယ်အာမင်ဒီနေ့ဟာကယ်တင်ရနေ့ဖြစ်တယ်သင်ရဲ့ဘဝပြောင်းလဲမယ့်နေ့ဖြစ်တယ်ဒါကြောင့်ဒီနေ့တမန်တော်နဲ့ဆက်သွားပါနှုတ်ပတ်တော်တွေကိုလေ့လာပါနာခံပါဆူတောင်းပါဘုရားနဲ့အမြဲတမ်းသွားပြီးတော့အသက်တာမှာပြောင်းလဲသောသူများဖြစ်ဖို့ဘုရားရှင်အထူးကောင်းချီးပေးပါစေကျွန်တော်ဆူတောင်းကောင်းချီးပေးပြီးတော့ဒီစီစဉ်ကိုဆုံးသက်သွားမှာဖြစ်ပါတယ်ထာဝရဘုရားသည်သင်ကိုကောင်းချီးပေး၍ဆောင်မတော်မူပါစေသောထာဝရဘုရားသည်သင်၌မျက်နှာတော်အလင်းကိုလွှတ်၍ဂိယူနာဂျေစုပြုတော်မူပါစေသောထာဝရဘုရားသည်သင်ကိုမျှော်ကြည့်၍ချမ်းသာပေးတော်မူပါစေသောလူတွေမပေးနိုင်တဲ့ငွေကြေးနဲ့ဝယ်ယူလို့မရတဲ့ကြံမာခြင်းပျော်ရွှင်ခြင်းနဲ့ညီသက်ခြင်းကောင်းကြီးမင်္ဂလာများတင်တဲ့တင်မိသားစုပေါ်မှာသိရောက်ပါစေ။နောက်ထုံးလွှင့်ချက်မှာဖ ia လိုရရှိရင်ပြန်လည်ဆုံတွေ့ရအောင်
။တင်ခုလိုနားဆင်ခွန်အိုင်းနိုင်ခြင်းဟာမြန်မာရရှိ Ministry ကိုလာဆင်ပန်ပို့နေကြတဲ့ Kingdom Partners များအကြောင်းဖြစ်ပါတယ်။ဖ ia ခင်နိုင်ငံတော်ကျယ်ပြန့်ရေးအတွက်လာဆင်ပေးကမ်းပောင်းရန်ဖို့ရန်ဖိတ်ခေါ်လိုပါတယ်ရှင်။ခွေးကြနာခရရတဲ့နှုတ်ပတ်တော်အဖြစ်ခွားရရှိမဲ့လို့ယုံကြည်မျှလင့်ပါရယ်ခွားရရဆိုလို့ရှိရင်ဒီတစ်ပတ်နဲ့ပြန်လည်ဝင်မြေပေးဖို့ရန်တောင်းဆိုပါရစေမြန်မာဝါရရှိ Ministry ရဲ့ website myanmarworship.com ကိုလည်းလာရောက်လည်ပတ်ရန်တိုက်ဖိတ်ခေါ်ချင်ပါရယ်တချိန်ထဲမှာမြန်မာဝါရရှိ Ministry ရဲ့ social media platform များဖြစ်တဲ့ myanmarworship YouTube channel myanmarworship Facebook page နဲ့ myanmarworship Instagram များကိုလည်းလာရောက်လည်ပတ်ရန်တိုက်ဖိတ်ခေါ်ချင်ပါရယ်နောက်တစ်ချိန်မှာပြန်လည်ဆုံတွေ့ကြပါစို့ဖျားရှင်ကောင်းကြီးပေးပါစေ